Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA ရဲ့2019ခုနှစ်နိုဝင်ဘာလ9ရက်အင်္ဂါနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျွန်မရှာဖောင်းပါ။ဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါရှင်
။မင်္ဂလာညချမ်းပါရှင်။ကျွန်မ Thank you Type ပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စီစဉ်တွေကကမ္ဘာလုံးဆိုင်ရာချင်းချောက်မှုကြီးဖြစ်ပြီးဒီကမ္ဘာလုံးအတိုင်းအတာနဲ့တုံ့ပြန်ဖို့လိုအပ်ပြီလို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်မိသားစုစီးရင်ကို UNHCR နဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ပထမအထောက်ကောက်ယူပြီးစီးသွားပါပြီ။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့ဒေါအောင်ဆန်းစုကြည်တက်ရောက်ဖို့ရှိတဲ့အာဆီယံထိပ်သီးအစည်းအဝေးပေါ်အမြင်သဘောထားတွေနဲ့အတူနားဆင်ကြမှာက
ပူရသမဂ္ဂနဲ့ပူရောင်းဖော်ရေးဆိုတာကမြန်မာနိုင်ငံရဲ့နိုင်ငံသားပူဝါဒပါနိုင်ငံသားစစ်ဆန်ရေးရဲ့ကျွန်တော်ကော်နာဆုံးဖြစ်ဆက်လက်ပြီးတော့သိရှိနေတယ်။သို့သောမြန်မာနိုင်ငံအနေနဲ့ကိုလုဆောင်တင်တာမှန်သမျှပါနော်။အဲ့ဒါကိုတော့ကိုစီစဉ်တဲ့ကိုကျွန်တော်ဆက်လက်ပြီးတော့ဆောင်ရွက်ပါမယ်။
နိုင်ငံတော်အတိုင်ပင်ခံယုံညွန့်ကြိုင်းမှုချုပ်ဦးစောထေးပြောသွားတာပါ။ပြည်စုံကိုသတင်းနဲ့ပြီးမှနားဆင်ကြပါမယ်။ဒါ့အပြင်ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းနဲ့ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတစ်ခုမှာဒုက္ခသည်တချို့စီးလာတဲ့ထွက်လာကြီးတိမ်းမောက်ပြီးသေဆုံးမှုတွေရှိတဲ့အကြောင်းစာတာတွေကိုပါနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်သိမ့်ကြီးထိုင်းနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်။
မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပဲတင်းတက်ဒုံးကျည်အစီအစဉ်တွေကကမ္ဘာကြီးတစ်ခုလုံးအတွက်ချင်းချောက်မှုကြီးဖြစ်ပြီးဒီကမ္ဘာလုံးအတိုင်းအတာနဲ့တုံ့ပြန်ဖို့လိုအပ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းအစိုးရကိုထောက်ခံနေတဲ့နိုင်ငံတွေကိုလည်းဝေဖန်လိုက်ပါတယ်။အန်ဒီယေကြီးလာနေတဲ့မြောက်ကိုရီးယားအစိုးရကိုလက်နက်ငွေကြေးအရကူညီပေးနေတဲ့နိုင်ငံတွေဟာလက်တင်ခံနိုင်စရာမရှိဘူးလို့သမ္မတထရန့်ကပြောဆိုခဲ့တာပါ။မဖြစ်မနေစီးရင်အားအသုံးပြုမှုအပါအဝင်နီလန်ပေါင်းစုံသုံးပြီးဒီပြဿနာကိုဖြေရှင်းနိုင်ရေးအတူဆောင်ရွက်နေတာနဲ့အတူအမေရိကန်အနေနဲ့ကိုယ့်ကိုယ်ကိုကာကွယ်ဖို့မဟာမိတ်တွေကိုကာကွယ်ဖို့လိုအပ်ရင်အမေရိကန်ရဲ့တူနှိုင်းမမီတဲ့စီးရေးစွမ်းရည်ကိုအပြည့်အဝအသုံးချဖို့အစဉ်သင့်ရှိတယ်လို့လည်းသမ္မတထရန့်ကပြောဆိုခဲ့တာပါ။တောင်ကိုရီးယားနိုင်ငံဆိုလ်မြို့တော်ကသမ္မတအင်ဒိုဘလူးဟောက်စ်မှာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတကအခုလိုပြောဆိုတာပါ။လွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကကိုရီးယားစစ်ပွဲမှာအမေရိကန်နဲ့တောင်ကိုရီးယားတို့အတူတိုက်ခိုက်ခဲ့ပြီးနောက်ပိုင်းတိဆောက်ထားသမျှကိုမြောက်ကိုရီးယားဘက်ကထိပါချင်းချောက်ခွင့်မပြုနိုင်ဘူးလို့လည်းအမေရိကန်ခေါင်းဆောင်ကပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ဟာတန်ဖုံများစွာသောအပြစ်မဲ့သူတွေရဲ့အသက်အန္တရာယ်ကိုမလိုအပ်ဘဲချင်းချောက်နေတယ်လို့လည်းဆွဆွဲပြောဆိုပါတယ်။မြောက်ကိုရီးယားနဲ့ငြိမ်းချမ်းစွာဖြေရှင်းနိုင်ရေးအမေရိကန်နဲ့တောင်ကိုရီးယားတို့အတူတကွကြိုးပမ်းနေကြောင်းလည်းသမ္မတထရန့်ကထပ်လောင်းပြောဆိုပြီးမြောက်ကိုရီးယားဘက်ကဆေးဆက်ဆွေးနွေးရေးဇကဝိုင်းကိုရောက်လာပြီးလမ်းမှန်ကမ်းမှန်လှုပ်လာမယ်လို့ယုံကြည်ထားတဲ့အကြောင်းလည်းသမ္မတထရန့်ကပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတထရန့်နဲ့သမ္မတဂရောမလန်နီယာတို့ကတောင်ကိုရီးယားနိုင်ငံဆိုလ်မြို့တော်ကိုဒီကနေ့အင်္ဂါနေ့မနေ့ခင်းမှာရောက်ရှိနေတာဖြစ်ပါတယ်ရှင်။
မိသားစုဝင်တွေအပေါ်ကုတိလက်ရောက်အကြမ်းဖက်မှုကြောင့်အချုပ်ကျခဲ့ဘူးသလိုလေတက်ကနေထုတ်ပယ်ခံရသူဖြစ်တဲ့ Texas Vinegar Crayon ဖျားကြောင့်တခုမှတနက်နဲ့ပြစ်ခတ်ခဲ့သူရဲ့နောက်ကြောင်းရာဇဝင်ကိုပြည်ထောင်စုစုံစမ်းစစ်ဆေးရေးပြုရော FBI ရဲ့မှတ်တမ်းတွေမှာပါကြောင့်စင်တကြထည့်သွင်းမထားတဲ့လဲဆိုတဲ့ချက်ကို American လေတက်ကစုံစမ်းစစ်ဆေးနေပါတယ်။တကယ်လို့ရာအဲ့ဒီမှတ်တမ်းမှတ်ရာတွေရှိထားမယ်ဆိုရင်တနက်သမား Devin Kelly အနေနဲ့တနက်တွေကိုတရားဝင်ဝေယုံနိုင်မှာမဟုတ်သလိုပဲ Sutherland Spring မြို့ကလူပေါင်း26တို့လဲတင်းငွေတွေကအသက်ခံခဲ့ရမှာမဟုတ်ပါဘူး။တနက်သမား Kellyအမှုကိုပြန်လဲဆန်းစစ်သုံးသပ်ဖို့လေသတာဝန်ရှိသူတွေကအမိတ်ထုတ်ပြန်ထားတယ်လို့ပဲဒီလိုအလားတူကိစ္စအလုံးကိုအသေးအချာမှတ်တမ်းတင်သွားမယ်လို့ပြောပါရယ်။တနက်ပစ်ချိန်မှာပြင်းထန်ထိခိုက်ဒဏ်ရာရသူ10ဦးဆေးရုံမှာဆက်လက်ကုသခံနေရဆဲဖြစ်ပြီးတိတဲကလူနာ4ဦးကတော့စိုးရင်ရတဲ့နေထားမှာရှိတယ်လို့ Texas ပြည်သူ့လုံခြုံရေးအရာရှိ Freeman Martin ကတနင်္လာနေ့ညနေမှာပြောပါရယ်။တနက်သမားဟာသူ့ရောက်ခမရုံနဲ့အဆင်မပြေသူဖြစ်ပြီးမိသားစုပြဿနာကြောင့်အခုလိုတနက်ပစ်ခတ်မှုဖြစ်ပေါ်ရပါရယ်။ဖျားဖို့ပြုနေသူတွေကိုတနက်နဲ့ပြည်ပြီးတော့ဖျားကြောင်းထဲကနေထွက်ပြေးခဲ့တဲ့တနက်မှာ Kelly နဲ့ဖျားကြောင်းအနီးနေသူ2ဦးတို့အပြန်အလှန်ပစ်ခတ်ခဲ့ကြပြီးနောက်ပိုင်းမှာရဲတွေရောက်လာခဲ့တာပါ။ကောင်းမောင်းပြေးတဲ့တနက်သမားနောက်ကိုရဲကလိုက်ဖမ်းရမှာကားတိုက်မိလို့ရက်သွားတဲ့နေရာမှာပဲကယ်လီကသူ့ကောင်းကိုတနက်နဲ့ပြစ်ပြီးတော့အဆုံးစီရင်သွားတယ်လို့ Texas ပြည်သူ့လုံခြုံရေးအရာရှိ Martin ကပြောပါတယ်
။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကပုဂ္ဂလိကပိုင်းရုပ်သံဌာနရုံးချုပ်ကိုဒီကနေ့အင်္ဂါနေ့မှာ ပြစ်ခတ်ဖောက်ခွဲတိုက်ခိုက်ခံရမှုအတွင်းအနည်းဆုံး2ဦးသေဆုံးပြီး20ကျော်ဒဏ်ရာရပါတယ်။မြို့ရင်းကရှမ်းရှက် TV ဌာနကိုစီစဉ်တိုက်ခိုက်ခဲ့တဲ့အကြောင်းအစ္စလာမ်အစိုးရ IS အဖွဲ့ကပြောဆိုပါတယ်။မနေ့ပိုင်းတိုက်ခိုက်မှုမှာတော့အသေးကံဘုံခွဲတိုက်ခိုက်မှုလို့ယူဆရတဲ့ဘုံခွဲတိုက်ခိုက်မှုနဲ့စတင်ခဲ့ပြီးတဲ့နောက်တခြားတိုက်ခိုက်ရေးသမားတွေအဆအုံတွေကိုဝင်ရောက်နိုင်ခဲ့တာလို့မျက်မြင်တွေ့သူတွေကပြောပါတယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကတိုက်ခိုက်သူတွေကိုမချေမှုန်းနိုင်ခင်နိုင်နဲ့ချီကြားမြင့်ခဲ့တဲ့စီးနှင်းတိုက်ခိုက်မှုအတွင်းနောက်ထပ်3ချိန်ပောက်ကွဲခဲ့တဲ့အတန်တွေကိုလည်းကြားခဲ့ရပါတယ်။ရှမ်းရှက် TV ဌာနရဲ့အစီအစဉ်နဲ့ရက်ဆိုင်ထားခဲ့ရာကနေအခုပြန်လည်ထုတ်လွှင့်နေပြီးတိုက်ခိုက်မှုတွေပြီးဆုံးသွားပြီလို့ကြေညာခဲ့ပါတယ်။အနည်းဆုံးလူ20ဒဏ်ရာရထားပြီးရုပ်သံဌာနဝန်ထမ်းတွေအများစုဖြစ်တဲ့အကြောင်းနဲ့ဒီလူတွေကိုကာဘူးမြို့တော်ကဆေးရုံတွေကိုပို့ဆောင်ထားတဲ့အကြောင်းရုပ်သံဌာနဝန်ထမ်းတဦးက VOA ကိုပြောပါတယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့ပဋိပက္ခတုံ့ပြန်ကင်တွယ်ရေးအဖွဲ့ကအဆောက်အုံကိုဝန်းရံပြီးတနတ်သမားတွေနဲ့အပြန်အလှန်ပစ်ခတ်ရင်းအဆောက်အုံတွင်ဝင်ဖို့ကြိုးစားနေတာတွေကိုရုပ်သံတွေမှာတွေ့ရပါတယ်။အခုတိုက်ခိုက်မှုမှာသူတို့ပါဝင်ပတ်သက်မှုမရှိဘူးဆိုပြီးတာလီဘန်သဘုံတွေဘက်ကတော့ကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုမှာနေထိုင်နေကြတဲ့နီကာရာဂွာနိုင်ငံကဒုက္ခနဲ့2500နီးပါးကိုပေးအပ်နေတဲ့လူဝင်မှုကြီးကြပ်ရေးအထောက်အပံ့တွေကိုသမ္မတထရမ့်အစိုးရအဖွဲ့ကရက်ဆိုင်လိုက်ပေမဲ့ဟွန်ဒူရပ်စ်နိုင်ငံကဒုက္ခသည်9,800ထက်မနည်းကိုတော့ဆက်လက်ထောက်ပံ့ထားပါတယ်။အမေရိကတိုက်အလဲပိုင်းကရောက်လာတဲ့ရွှေပြောင်းဒုက္ခသည်တွေကို Temporary Protective Status TPS ဆိုတဲ့အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုမှာနေထိုင်လုပ်ကိုင်းခွင့်ပေးထားတာပါ။ TPS အစီအစဉ်နဲ့နေထိုင်နေတဲ့နီကာရာဂွာဒုက္ခသည်တွေကိုလာမယ့် January 5ရက်နေ့မှာအထောက်အပံ့တွေရက်ဆိုင်မှာဖြစ်ပြီးသူတို့အနေနဲ့ကိုယ်ကိစ္စကိုယ်ပဒါကိုစီစဉ်ဖို့ဒါမှမဟုတ်နိုင်ငံကထွက်ခွာဖို့ဒါမှမဟုတ်လဲတရားဝင်နေထိုင်နိုင်ဖို့တခြားဗီဇာအမျိုးအစားတွေရှောက်ဖို့အတွက်အမေရိကန်အမိမြေလုံခြုံရေးဌာနကအချိန်ဆန္ဒပေးထားပါတယ်။1998ခုနှစ်ကအမေရိကတိုက်အလဲပိုင်းကနေဟာရီကိန်းမုန်တိုင်းမစ်ကြောင့်လူပေါင်းသသိန်းကျော်သေဆုံးခဲ့ရတဲ့အချိန်ကစပြီးနီကာရာဂွာနဲ့ဟွန်ဒူရပ်စ်ကဒုက္ခသည်တွေ TPS အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုမှာခလုံးနေတာပါ။ဒုက္ခသည်အတော်များများဒီအစီအစဉ်နဲ့နေထိုင်လာတာနှစ်ပေါင်း20ရှိသွားပြီဖြစ်ပါတယ်။ထားအပြင်လာမယ့်နှစ်အတွင်းတရားဝင်နေထိုင်ခွင့်တက်တန်းကုန်ဆုံးတော့မယ် TPS အစီအစဉ်နဲ့နေထိုင်သူဆာဗာဒေါကတုတ်ကားတဲ့3,500နဲ့ဟီဒီတုတ်ကားတဲ့4,600ရဲ့ကံကြမ္မာကိုလည်းအမိမြေလုံခြုံရေးဌာနကမကြခင်သတင်းမှတ်တွေအတွင်းဆုံးမြတ်သွားမှာပါ TPS အစီအစဉ်ကိုဆက်ပြီးတက်တန်းတုံးမတိုးဆိုတာပြည်ထောင်စုအစိုးရတာဝန်ရှိတွေကရက်ပေါင်း60ကြိုတင်ကြေညာရတာဖြစ်ပါတယ
် VOA American အတန်းညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196 5လိုင်းဒိုမီတာ32 kHz 932 5လိုင်းဒိုမီတာ57 kHz 585 5နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်မိသားစုစီရင်ပထမအတုပ်ကောက်ယူရရှိထားတဲ့အချက်လက်တွေအရမိသားစုတွေကသုံးပုံတစ်ပုံဟာအထူးစောင့်ရှောက်မှုပေးဖို့လိုအပ်နေတဲ့အားနည်းချို့တဲ့မိသားစုတွေဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကပြောဆိုလိုက်ပါတယ်ရိုဟင်ဂျာဒုက္ခသည်မိသားစုစီရင်ကိုပထမအတုပ်ကောက်ယူမှုမှာတော့မိသားစု 32,000 ကျော်လူပေါင်း 5,000 ကျော်ရဲ့စီးရင်တွေကိုကောက်ယူပြီးစီးသွားတာဖြစ်ပါတယ်။ဒီမိသားစုတွေတဲကသုံးပုံတစ်ပုံကတော့ချို့ချို့တဲ့တဲ့ဒုက္ခတဲ့စခန်းတွေမှာမဖြစ်စလောက်ထောက်ပံ့မှုနဲ့မိခင်တယောက်တည်းကမိသားစုတစ်ခုလုံးကိုစောင့်ရှောက်နေရတဲ့မိသားစုက14ရာခိုင်နှုန်းရှိနေတာပါ။မတန်ဆွမ်းဖြစ်နေတာဒါမှမဟုတ်လေကျန်းမာရေးအခြေအနေဆိုးဝါးနေသူတွေလည်းရှိပါတယ်အသက်အရွယ်ကြီးရင်သူတွေမိဘအုပ်ထိန်းသူမဲ့နေတဲ့ကလေးတွေမိဘနဲ့ကွဲကွာနေတဲ့ကလေးတွေတချို့ဆိုရင်မောင်နှမချင်းစောင့်ရှောက်နေရတဲ့ကလေးတွေလည်းရှိနေတယ်လို့ UNHCR ကပြောဆိုထားပါတယ်အခုကောက်ယူရရှိထားတဲ့မိသားစုစည်ရင်အရာတော့စုစုပေါင်းလူဦးရေထဲမှာကလေးက54ရာခိုင်နှုန်းရှိပြီးအမျိုးသမီးက52ရာခိုင်နှုန်းပါဝင်ပါတယ်စီရင်ကောက်ယူပြီးစီခဲ့တဲ့လူပေါင်း 5,000 ကျော်တဲ့မှာအများစုကဩဂုတ်လနောက်မှရခိုင်ပြည်နယ်တွင်းအကြမ်းဖက်မှုတွေနောက်ပိုင်းထွက်ပြေးလာကြသူတွေပါမောင်နှောကနေထွက်ပြေးလာသူက80ရာခိုင်နှုန်းရှိပြီးဘူးသီးထောင်နဲ့ရတိထောင်ဘက်ကထွက်ပြေးလာသူကတော့နေပါတယ်ရိုဟင်ဂျာဒုက္ခသည်မိသားစုစီရင်ကောက်ယူမှုကိုတော့ယူနိုက်စီယာနဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်ကယ်ဆယ်ရေးနဲ့နေရာရင်းပြန်လည်ပို့ဆောင်ရေးဆိုင်ရာကော်မရှင်တို့ပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ရန်နှုန်းပြည့်ပြီးစီအောင်ဆက်လက်တိုးချဲ့ဆောင်ရွက်နေပါတယ်ရှင်
ဗီယက်နမ်နိုင်ငံရဲ့တောင်ပိုင်းမဟိုကန်ယိုရန်ဒေသမှာပြီးခဲ့တဲ့သတင်းဘက်ကဝင်ရောက်တက်ခတ်ခဲ့တဲ့အင်အားပြင်းတိုင်ဖုန်မုန်တိုင်းကြောင့်သေဆုံးသူ69ယောက်ရှိသွားပြီလို့တာဝန်ရှိသူတွေကပြောပါရယ်ခန်ဟွာပြည်နယ်ကိုမွေးနောက်ဖြစ်စီခဲ့တဲ့တိုင်ဖုန်ဒမ်ရီအပြီးလူ30ပျောက်ဆုံးနေဆဲဖြစ်တယ်လို့လည်းသဘာဝဘေးဒဏ်စီမံခန့်ခွဲမှုဆိုင်ရာအာဏာပိုင်အဖွဲ့ကပြောပါရယ်အကြီးအကျယ်ရေကြီးမှုကြောင့်အိမ်ပေါင်း13,600လုံးဝပျက်စီးခဲ့ပါရယ်တိုင်ဖုန်ဒမ်ရီကြောင့်မိုးတဲထန်ရေကြီးနေပြီးနိုင်ငံအလဲပိုင်းဒန်နန်မြို့မှာဗုဒ္ဓဦးနေ့ကစပြီးတော့နေရက်ကြာကျင်းပမယ်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုAPEC ညီလာခံအပေါ်မှာလည်းတက်ရောက်နိုင်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်လည်းဒီညီလာခံကိုတက်ရောက်မှာပါ။ထပ်အပြင်အမေရိကန်သမ္မတဒိုနယ်ထရမ့်၊တရုတ်သမ္မတရှီဂျင်းပင်၊ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေ၊ရုရှားသမ္မတဗလာဒီမီယာပူတင်တို့လည်းအပါအဝင်နိုင်ငံပေါင်း20နိုင်ငံကခေါင်းဆောင်တွေတက်ရောက်မယ်လို့ခန့်မှန်းချပါတယ်။အစည်းအဝေးကတော့မူလအစီအစဉ်ထားတဲ့အတိုင်းဖြစ်မြောက်မယ်လို့ခန့်မှန်းရပါတယ်။
ပါပူအန်ယူဂီနီနိုင်ငံကကျွန်းတကျွန်းပေါ်မှာဩစတြေးလျကဖွင့်လှစ်ထားတဲ့ထိန်းသိမ်းရေးစခန်းဟောင်းမှာအခြေခံဝန်ဆောင်မှုတွေပြန်လည်ပြည့်အပ်ခွင့်ပြုဖို့လျှောက်ထားချက်ကိုပါပူအန်ယူဂီနီတရားရုံးချုပ်ကပေးချပါတယ်။အဲ့ဒီထိန်းသိမ်းရေးစခန်းဟောင်းမှာဩစတြေးလျနိုင်ငံတွင်နိုင်ငံရေးခေလွန်ခွင့်ရလိုသူအမျိုးသား600ကျော်တို့သတင်းတပတ်ကြော်ကြားခေါ်အောင်နေတာဖြစ်ပါတယ်။ကောင်တီတဲ့ Manus Island ကထိန်းသိမ်းရေးစခန်းကိုပြီးခဲ့တဲ့သတင်းဘက်ကပိတ်ခဲ့ခြင်းကဆလို့လျှက်စင်မိနဲ့ရေဖြတ်တောက်ခဲ့တာဖြစ်ပြီးစားနပ်ရိက္ခာထောက်ပံ့မှုကိုလည်းရပ်ဆိုင်းလိုက်တာပါ။ဒါပေမဲ့ထိန်းသိမ်းရေးစခန်းတွင်းကအမျိုးသားတွေကတော့စခန်းတွင်းကထွက်ဖို့ညှဉ်းဆန်ပြီးဆက်လက်နေထိုင်နေကြပါတယ်။သူတို့ကိုအနည်းအနာကလူမှုအတိုင်းဝိုင်းကြားခေလွန်ရေးစခန်းတွေစီကိုရွှေ့ပြောင်းရင်းဒေသခံတွေကအကြမ်းဖက်မှုကိုစိုးရိမ်နေလို့ထိန်းသိမ်းရေးစခန်းမှာနေထိုင်နေကြသူတွေကပြောပါတယ်။စခန်းပိတ်သိမ်းမှုကိုယာယီဆိုင်ငံ့ပေးထားဖို့ထိန်းသိမ်းရေးစခန်းကအမျိုးသားတွေရဲ့ရှေ့နေတွေကအထက်တရားရုံးကိုအယူခံတင်းငဲ့ပေမဲ့ဒီကနေ့အင်ကာနစ်မှာပဲတရားသူကြီးချက်ကပယ်ချခဲ့ပါတယ်ရှင
်။ဟောင်ကောင်ဒီမိုကရေစီရဲ့တက်ကြွလှရှာသူလူငယ်သုံးဦးကို2014ခုနှစ်ကလူမှုဆန္ဒပြပွဲတွေဥဆောင်မှုနဲ့ပြစ်ရှိတယ်ဆိုပြီးထောင်နှံပြစ်ဒဏ်တွေချမှတ်ထားတဲ့အပေါ်မှာအခုယူခံဝင်ဖို့တရားရုံးချိန်ရက်ကြေညာလိုက်ပါပြီ။ဂျိုရှုဝမ်၊နေသန်လော၊အလက်စ်ချိုတို့သုံးဦးကိုလာမယ့်ဇန်နဝါရီလမှာအယူခံဝင်နိုင်တယ်လို့ဟောင်ကောင်ရဲ့နောက်ဆုံးအဆင့်အယူခံတရားရုံးကဒီကနေ့ပဲကြေညာလိုက်တာပါ။ဝမ်နဲ့လော်ကိုပြစ်ခဲ့တဲ့တရင်ဘက်ကလေးကအမခါနဲ့ပြန်လွတ်ပေးထားတာဖြစ်ပြီးချူကတော့ဒီကနေ့ကြားနာစီစဉ်မှုအတွင်းမှာပဲအမခါနဲ့လွတ်ပေးလိုက်ပါတယ်။ငြင်းငြင်းကြဲကြဲမဟုတ်ပဲစူဝင်မှုတွေနဲ့ပတ်သက်လာရင်အယူခံတရားရုံးကပြင်းပြထန်ထန်ဆုံးဖြတ်ပြစ်ပေးလိမ့်ရှိတာကြောင့်သူတို့အနေနဲ့အခုနောက်ဆုံးအယူခံတရားရုံးရဲ့ဆုံးဖြတ်ချက်ကိုအယူခံဝင်မိရင်တော့သူတို့ပေါ်ချမှတ်ထားတဲ့ပြစ်ဒဏ်တွေရောကျသွားဖို့မျှော်လင့်တယ်လို့လူငယ်ဆန္ဒပြလူငယ်ကောင်းဆောင်နေသန်လောကပြောပါတယ်။
နောက်ဆုံးရသတင်းတွေကိုမှတ်သိရင်ထိုက်တဲ့နန်းလောင်တို့ပြောပြပေးကြတာပါရှင်။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။မြန်မာအစိုးရရဲ့အာထုတ်ကြိုးပမ်းမှုတွေကိုနိုင်ငံတကာအတိုင်းအဝိုင်းဘက်ကအလစ်လျူရှုထားတဲ့အတွက်မြန်မာအစိုးရဘက်ကစိတ်မသက်မသာဖြစ်စေလို့အစိုးရပြောရေးဆိုခွင့်ရှိသူဘက်ကတုံ့ပြန်ပြောဆိုလိုက်ပါတယ်။ရခိုင်အရင်းနဲ့ပတ်သက်ပြီးနိုင်ငံတကာမီဒီယာတွေအနေနဲ့ဘက်တစ်ဖက်ထဲအသံတွေကိုပဲထုတ်ဖော်ရေးသားတာမျိုးမဟုတ်ပဲနှစ်ဖက်မျက်တပ်အောင်ရေးဖို့တိုက်တွန်းလိုက်ပါသေးတယ်။ရခိုင်ဒေသကစွန့်ခွာလွာသူတွေပြန်လက်ခံဖို့ကိစ္စမှာတက်ဆိုင်ရာနိုင်ငံနဲ့သာညှိနှိုင်းလှုပ်ဆောင်သွားမှာဖြစ်ပြီးကြားနိုင်ငံတွေကပါဝင်ဖို့ကိုလက်ခံမှာမဟုတ်ဘူးဆိုပြီးအစိုးရဘက်ကပြောဆိုလိုက်ပါတယ်ဒီသတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်အမေခါကသတင်းပေးပို့ထားပါတယ်ရှင
်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်အားလုံးတနည်းတညွတ်ထဲထောက်ခံမှုနဲ့လုံခြုံရေးကောင်စီဥက္ကဋ္ဌတနင်္လာနေ့ကထုတ်ပြန်ခဲ့တဲ့ထုတ်ပြန်ချက်ဟာ10နှစ်အတွင်းပထမဆုံးအကြိမ်မြန်မာနိုင်ငံအပေါ်ထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်ဖြစ်ပါတယ်ရခိုင်ပြည်နယ်မှာမြန်မာလုံခြုံရေးတပ်တွေဘက်ကနောက်ထပ်အင်အားအလွန်ကြုံမတုံးဖို့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂအဖွဲ့အစည်းအားလုံးနဲ့ပူးပေါင်းဆောင်ရွက်ဖို့လူ့အခွင့်အရေးလေးစားလိုက်နာဖို့တရားဥပဒေစိုးမိုးမှုရှိအောင်လှုပ်ဆောင်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားသူတွေကိုအမြန်ဆုံးပြန်လည်နေရာချဖို့စတဲ့အချက်တွေကိုကြေညာချက်ထဲမှာထည့်သွင်းတောင်းဆိုထားပါတယ်။ဒီလိုထုတ်ပြန်ချက်ကိုကြည့်မယ်ဆိုရင်နိုင်ငံတကာအနေနဲ့မြန်မာအစိုးရလှုပ်ဆောင်ချက်တွေကိုလစ်လျူရှုထားတယ်လို့သုံးသပ်နိုင်ကြောင်းနိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေကတုံ့ပြန်ပြောဆိုလိုက်ပါတယ်
။စိတ်မစမ်းမစားဖြစ်ရတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဆောင်ရွက်မဲ့လုပ်ငန်းတွေမဖြစ်ဖြစ်အောင်ပေါ့နော်ကျွန်တော်တို့အကောင့်တွေပေါ်ဆောင်ရွက်သွားမယ်။ ARS တွေကိုဟိုအကြမ်းဖက်သမားပေါ့နော်ကျွန်တော်အစိုးရကြေညာထားတယ်ဒီညာထားတဲ့အပေါ်မှာလည်းနိုင်ငံတကာကသတိပြုဖို့လိုတယ်ကျွန်တော်တို့ဒီရက်နောက်ဆက်တွဲဆွေးနွေးချက်တွေကိုလုပ်ခိုင်းတဲ့အခါမှာကျွန်တော်တို့မြန်မာနိုင်ငံအစိုးရအနေနဲ့လုပ်သင့်လုပ်လိုက်တာမှမမြောက်ဘူးကျွန်တော်တို့ကတော့ဆောင်ရွက်ပါမယ်အကူရသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ရေးဆိုတာကမြန်မာနိုင်ငံရဲ့နိုင်ငံသားရေးဘူဝါဒပါနိုင်ငံသားစစ်ဆန်ရေးကျွန်တော်တို့ကော်နာစုံဖြစ်ဆက်လက်ပြီးတော့တည်ရှိနေတယ်သို့တော့မြန်မာနိုင်ငံအနေနဲ့ ကိုလုဆောင်တင်တာမှန်သမျှပေါ့နော်အဲ့ဒါကိုတော့ကိုအစီအစဉ်နဲ့ကိုကျွန်တော်ဆက်လက်ပြီးတော့ဆောင်ရွက်သွား
နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ရခိုင်ပြည်နယ်ထဲမှာရှိနေတဲ့ဒေသခံအားလုံးရဲ့အတန်တွေကိုဗတ်မြအောင်နားထောင်ဖို့လိုတယ်လို့လည်းသူကပြောပါသေးတယ
်မောင်တို့ဒေသကိုပြန်ကြည့်လိုက်ရင်ကိုစီရင်ကမေဂျာလည်းအများစုဖြစ်တယ်ကျန်တဲ့အတိုင်းသားတွေလည်းအများစုဖြစ်တယ်ဟိုစစ်ပင်ဖြစ်ရတွေကိုရှိနေတုံးတဲ့အခါမှာအများစုမေဂျာပြီးဖြစ်တဲ့အတွက်သူတို့ရဲ့အကြံကိုအလေးပေးတာအလေးပေးရတယ်ဆိုတာလက်ခံတော်လည်းပဲတကယ်စရိပခမှာလက်ပြုံကျုံ့လာတဲ့ရခိုင်တိုင်းသားတွေလို့တော့ဟိုဂျိုတိုင်းနဲ့တိုင်းသားတွေလို့တော့ဆင်းပြီးပါတော်ဝင်တွေရဲ့ဖြစ်နေတုံးတဲ့ချက်တွေလည်းထည့်သွင်းစဉ်းစားတင်တယ်လို့ကျွန်တော်တို့ကမြင်တယ်အကြံတွေကိုလည်းသွင်းမြအောင်ဖော်ပြပေးတင်တယ်စဉ်းစားတင်တယ်ဆိုတော့ကျွန်တော်တို့ပြောတင်တယ်ပါဝင်ပတ်သက်ပြီးအားလုံးနဲ့ဆွေးနွေးညီမျှပြီးတော့ဆောင်းပေါ်ဖို့ရှိပါတယ်ဟိုအဲ့ခပ်ပြေးသွားတဲ့လူတွေပေါ့နော်ဒီလူတွေအတွက်ကျွန်တော်ကလုပ်နေတာမဟုတ်ဘူးဒီဘက်ကနေပေါ်ပြီးတော့ထပ်ပြေးသွားတယ်မှန်နေဆိုကျွန်တော်ကနံပါတ်1အဲ့ဒါကိုကျွန်တော်တို့ရဲ့ဟိုလောက်ဘက်ကမှရှိတဲ့အောက်ထားနေစီစစ်မယ်ပြန်နေနေရာချထားတဲ့အခါမှာအခုကျွန်တော်တို့ဟိုပြောနေတယ်သူတို့ရဲ့ဟိုလောက်နေရာနဲ့အနည်းဆုံးပေါ့ကျွန်တော်တို့ကအဲ့လိုကြံမှန်းပြီးလုပ်နေတယ်လုံခြုံရေးရတယ်ပိုကောင်းမွန်ရမယ်နောက်နံပါတ်ဆက်သွယ်ရေးအဲကုလူဆက်ဆံရေးတော့လည်းပိုကောင်းမှန်လို့ဆိုတော့ပုံစံနဲ့ကျွန်တော်တို့ကတော့နေရဆိုရင်ပူပါမှုတွေရှိတယ်ဆိုတာကျွန်တော်တို့လည်းအားသိပါဒီလိုမျိုးနောက်တစ်ချိန်မရှိရအောင်ပို့ပြီးတော့လုံခြုံဘေးကင်းအောင်ကျွန်တော်တို့အလေးထားပြီးဆောင်ရွက်နေတာဆိုတော့ကျွန်တော်ပြောချင်ပ
ါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားသူတွေပြန်လည်လက်ခံရေးကိစ္စအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုမြန်မာနိုင်ငံလာဖို့ဖိတ်ထားတယ်လို့လည်းဥဇော်ထေကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးလာတဲ့အခါရခိုင်ဒေသကစွန့်ခွာသွားသူတွေပြန်လည်လက်ခံနိုင်ဖို့အတွက်နားလည်မှုစာကြုံလာရေးထိုးနိုင်ဖို့အတွက်မြန်မာဘက်ကကြိုးပမ်းနေပါတယ်ဒုက္ခသည်တွေပြန်လက်ခံရေးကိစ္စမှာသက်ဆိုင်ရာနိုင်ငံနဲ့သာညှိနှိုင်းလှုပ်ဆောင်သွားမှာဖြစ်ပြီးဂျားနိုင်ငံတွေကပါဝင်ဖို့ကိုလက်ခံမှာမဟုတ်ဘူးလို့လည်းအစိုးရသဘောထားကိုသူကပြောဆိုလိုက်ပါသေးတယ
်ဟိုဘင်္ဂလားဒေ့ရှ်မှာအင်းကြီးနဲ့နိုင်ငံပြန်လည်ပူးပေါင်းဆောင်ဖို့နားလည်မှုနဲ့ဆောင်ရွက်တဲ့ကိစ္စမှာဆိုကျွန်တော်ရှင်းရှင်းနိုင်တယ်ဒီလိုပဲကျွန်တော်ယုံကြည်တယ်အဲ့လိုယုံကြည်နိုင်လောက်အောင်လဲကျွန်တော်အတိတ်မှာလုပ်ခဲ့တဲ့သာသနာ့ရည်ရှိတယ်နှစ်နိုင်ငံပူးပေါင်းပြီးဆောင်ရွက်ခဲ့တယ်အောင်မြင်သွားနိုင်ခဲ့တယ်နှစ်ကြိမ်ရှိတယ်ပေါ့အရင်တုန်းကအောင်မြင်ခဲ့တဲ့ဟာအခုဘာလို့မအောင်မြင်ရပါလဲကျွန်တော်တို့သက်တည်သာသနာ့လည်းရှိပြီးနှစ်နိုင်ငံသမိုင်းကြောင်းမှာလည်းရှိပြီးသားတယ်အဲ့တော့ကျွန်တော်တို့ကဒီတိုင်းပဲဆောင်တော့ဒီနှစ်နိုင်ငံကြားမှာကျန်တဲ့အပြင်ကဟာတွေဟိုထည့်သွင်းပြီးတော့ပါဝင်စေဖို့ဆိုတာအနေထားတော့လက်ရှိနေသားရကျွန်တော်တို့ဆောင်ရွက်ချက်မှာတော့အဆင်မပြေဘူးပေါ့နော
်လုံခြုံရေးကောင်စီအလဲကျဥက္ကဋ္ဌပြင်သစ်နိုင်ငံနဲ့ဗြိတိန်နိုင်ငံတို့ကရခိုင်အရင်းနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီမှာမဖြစ်မနေလိုက်နိုင်ရမယ့်ဆုံးဖြတ်ချက်ချနိုင်ဖို့စ조사ခဲ့တာပါဒါပေမဲ့တရုတ်နိုင်ငံကဘီရိုအာနာ၃ပဲချခဲ့တာကြောင့်ဆုံးဖြတ်ချက်စာဥက္ကဋ္ဌကြေညာချက်ဖြစ်တာထုတ်ပြန်နိုင်ခဲ့တာဖြစ်ပါတယ်ဒါကြောင့်ဒီကြေညာချက်ပါချက်တွေကိုမြန်မာနိုင်ငံအနေနဲ့မဖြစ်မနေလိုက်နိုင်စရာမလိုတဲ့အနေအထားမှာရှိနေပါတယ်ကျင်းညာချက်ပါတောင်းဆိုချက်တွေကိုမြန်မာနိုင်ငံကလိုက်နာခြင်းရှိမရှိကိုရပ်ပေါင်း30အကြာမှာလုံခြုံရေးကောင်စီကိုပြန်လဲအစီရင်ခံစာတင်ဖို့လဲတောင်းဆိုထားပါတယ်ရှင်
။မိခသတင်းပြဖို့ခဲ့တာဖြစ်ပါတယ်။အခုတော့အတောင်ဆန်းစုကြည်တရားဖို့ရှိတဲ့အာဆီယံထိပ်သီးအစည်းအဝေးပေါ်အမြင်သဘောထားတွေကိုနားဆင်ကြရပါမယ်။ဒီသတင်းပတ်နာဝိုင်းစတင်ကျင်းပမဲ့ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကအာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေမှာနိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒေသတွင်းခေါင်းဆောင်တွေအပြင်နိုင်ငံတကာခေါင်းဆောင်တွေနဲ့တွေ့ဆုံလိမ့်မယ်လို့မျှော်လင့်ရပါတယ်။တွေ့ဆုံရမှာတော့နိုင်ငံတကာအသိုင်းအဝိုင်းကဖိအားပေးဝေဖန်မှုတွေကြီးထွားလာနေတဲ့ရခိုင်ပြည်နယ်အကြက်တဲနဲ့ပတ်သက်လို့ဆွေးနွေးလိမ့်မယ်လို့လည်းအကြက်ခတ်တွေကခံမှန်းထားကြတာပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားရမှစုမုံကတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။ BNN နိုင်ငံမှာနိုဝင်ဘာလ17ရက်နဲ့12ရက်နေ့ကျင်းပမယ့် APEC အာရှပစ္စည်းပိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံနောက်ဖိလစ်ပိုင်နိုင်ငံမှာနိုဝင်ဘာလ13ရက်ကနေနိုဝင်ဘာလ18ရက်နေ့အထိကျင်းပသွားမယ့်32ကြိမ်မြောက်အာဆီယံထိပ်သီးညီလာခံနဲ့တခြားဆက်ဆက်ဆွေးနွေးပွဲတွေကိုနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်ရောက်မှာဖြစ်ကြောင်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်။အာဆီယံခေါင်းဆောင်တွေနဲ့နိုင်ငံတကာခေါင်းဆောင်တွေပါတက်ရောက်လာမယ့်ညီလာခံမှာတွေ့ဆုံဆွေးနွေးမယ့်အစီအစဉ်တွေကိုတော့နောက်ပိုင်းမှာအသေးစိတ်သတင်းထုတ်ပြန်သွားမှာဖြစ်ကြောင်းနိုင်ငံတော်အတိုင်းအမြင်ရုံးညွှန်ကြားရေးမှူးချုပ်ဦးစောထေးက VOA မြန်မာပိုင်းကိုပြောပါရစေ။ကျွန်
တော်တို့မကြနိုင်ပါရောက်ပြီပဲ။ကျွန်တော်သတင်းထုတ်ပေးပါမယ်နော်။ဟုတ်ကဲ့။ပြောပေးခါကြ
။မြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ပခါတွေကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီကကြေညာချက်တစ်စောင်းမနေ့တုန်းကပဲထုတ်ပြန်လိုက်ပြီးအပြင်းအထန်ဝေဖန်ခဲ့တာအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းရဲ့ဖိအားတွေနဲ့ရင်ဆိုင်နေရချိန်မှာပဲဒေါအောင်ဆန်းစုကြည်အာဆီယံညီလာခံတွေတက်ရောက်မှလည်းဖြစ်ပါတယ်။အာဆီယံညီလာခံတွေကိုတော့အမေရိကန်သမ္မတဒေါ်နယ်ထရန့်အပါအဝင်နိုင်ငံတကာကောင်းဆောင်တွေပါတက်ရောက်လာမှဖြစ်တဲ့အတွက်ကြောင့်ဒေါအောင်ဆန်းစုကြည်အတွက်ရခိုင်ပြည်နယ်အရေးရှင်းပြနိုင်မယ့်အလားအလာတွေရှိနေကြောင်းလည်းသတင်းစာဆရာဦးစီသူအောင်မြင့်ကတုံ့သက်ပါတယ်။
နိုင်ငံကောင်းဆောင်တချို့နဲ့ အထူးသဖြင့်ဒီတက်ပေါ့ event ပြည်သူဝင်ရအောင်တော့ဒီကြိုးစားမယ်လို့အဲ့လိုပဲသိရတယ်အဲ့ဒီမှာအမေရိကန်သမ္မတအိုက်ဒေါ်နယ်ထရန့်လည်းပါနိုင်တာပေါ့နော်ပါမယ်ဆိုတဲ့ခါကျတော့သူ့ရည်ရွယ်ချက်ကဒီအဲ့ဒီကြွားရည်ရွယ်ချက်ကအဲ့ဒါအဓိကဖြစ်ဖို့များတယ်အဲ့ဒီမှာဒီပြည်သူတဲ့ခါကျရင်ရခိုင်ပြည်နယ်တွေကစိတ်ဆကိုဟိုနားလည်အောင်ပေါ့နော်ဒီဟိုလက်လက်ရဲ့ဒီလူငယ်ကောင်စီဥက္ကဋ္ဌရဲ့အဲ့ဒီရိုးစားလည်းထွက်ထားတယ်ထုတ်ပြန်ချက်ကလည်းရှိထားတယ်ဒီလိုနေသားမျိုးအောက်မှာဖိအားတွေများနေတဲ့အောက်မှာအပေါ်ပြီးတော့မှဟိုနားလည်အောင်သူရှင်းပြဖို့ကြိုးစားမယ်လို့တော့အဲ့လိုထင်တယ်အဲ့လိုရှင်းပြခွင့်ရတယ်ဆိုရင်တော့ဘာဖြစ်ပြောအကျိုးဆက်ကတော့ဟိုကောင်းပါပါအဲ့ဒီမှာနိုင်ငံအကောင်ဆောင်တွေအနေနဲ့လည်းသူကိုယ်တိုင်နဲ့စကားပြောရတယ်ဆိုတော့ရှင်းလင်းပို့ပြီးနားလည်နိုင်တာပေါ့နားလည်နိုင်တဲ့ခါကျရင်ဟိုတုံ့ပြန်တဲ့ခါကျရင်သူတို့ပြန်ပြီးတော့မှစဉ်းစားကြရည်ရလာလိမ့်မယ်လို့ထင်ပါတယ်
ရခိုင်ပြည်နယ်ကပြည်ပခါတွေကြောင့်စက်တင်ဘာလတဲ့နယူးယောက်မှာကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်မဲ့အစီအစဉ်ကိုလည်းဒေါအောင်ဆန်းစုကြည်ဖျက်ခဲ့ရတာပါဒါကြောင့်လဲအခုတစ်ချိန်အာဆီယံညီလာခံတွေတက်ရောက်တာဟာဒေါအောင်ဆန်းစုကြည်အတွက်ရခိုင်ပြည်နယ်အကြက်တန်းနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းကိုရှင်းပြနိုင်မဲ့အခွင့်အရေးတရဖြစ်လာနိုင်တယ်လို့မြန်မာနိုင်ငံရေးလေလာသုံးသပ်သူဦးစေရသူကယူဆပါတယ
်အခုတွားလိုက်တယ်ဆိုတော့ဘာပြောဟိုကောင်းဆောင်တွေအများကြီးနဲ့ကျွန်တော်တို့တွေ့ခွင့်ရမယ်လေပြီးတော့ဟိုအာဆီယံဆိုရင်မဲ့သူကဟိုဤစေရှားဆမ်းမဲ့လက်တက်မှာဆိုတော့အဲ့မှာလဲထရမ့်တို့ဘာလို့တရုတ်ကကောင်းဆောင်လို့တခြားဟိုစိတ်သီးတွေလည်းအများကြီးလာကြမယ်လို့ကျွန်တော်ထင်နေပေါ့နော်အနည်းဆုံးအဲ့ဒီဂျပန်တောင်ကိုရီးယားပေါ့လေဆိုတော့အဲ့မှာလဲသူခုနလိုမျိုးဒေတာရင်းရောခုနလိုအမေရိကန်တမရတို့ဘာလို့ပေါ့နော်ဒေါ်နယ်ထရမ့်လည်းလာမယ်ဆိုတော့သူနဲ့လဲကျွန်တော်အစဉ်ပြေရင်တော့ဒါဘာပြောတွေ့ပြီးတော့တေချာရှင်းပြလို့ရမှာပေါ့နော်ဘာလို့လဲဆိုတော့တွေ့ညီလာခံမတက်လိုက်ရတာကကျွန်တော်တို့ကအဖွင့်ရေးလက်လွတ်သွားလို့ဖြစ်နေတာ။ခုကျတော့ဒီခွင့်ရေးကိုခုနကလို့ကုလသမဂ္ဂထွေးညီလာခံကတော့မကြည့်ဘူး။ဒါပေမဲ့ဒေတာရင်းအရေးပါတဲ့နိုင်ငံအပြင်ဒေတာအပြင်ဘက်ကအရေးကြီးတဲ့ဒီအမေရိကန်တို့လိုနိုင်ငံမျိုးတွေလည်းလာမယ်ဆိုတဲ့အခါကျတော့ဒါကကျွန်တော်တို့ဒီမြန်မာပြည်အတွက်ကောင်းတာပေါ့သူပြင်ချက်ခံရေးတော့ပိုကောင်းတာပေါ့နော
်အမေရိကန်သမ္မတရဲ့အာရှခီးစင်မှာလိုက်ပါလာတဲ့နိုင်ငံသားရေးဝန်ကြီးတေလာဆန်ဟာလည်းမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်အရေးဆွေးနွေးဖို့အတွက်ရှေ့သတင်းဖတ်ထဲမှာပဲနေပြည်တော်ကိုတွားရောက်ဖို့ရှိနေပါတယ်သမ္မတဒေါ်နယ်ထရန့်အစိုးရလက်ထက်အစိုးရအစိုးရဆိုရတာဝန်ရှိသူတူအဖြစ်မြန်မာအစိုးရအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံရမှာရခိုင်ပြည်နယ်အကြက်တဲကိုဖြည့်ရှည်ရေးကြိုးပမ်းမှုတွေမြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးမှာပံ့ပိုးကူညီနိုင်မယ့်ကိစ္စတွေကိုဆွေးနွေးမှာဖြစ်ကြောင်းလည်းနိုင်ငံသားရေးဌာနကတည်င်းထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေတကြောပြန်ထွက်လာခဲ့ပြီးတဲ့နောက်စက်တင်ဘာလထဲမှာပဲဝန်ကြီးဒေလာဆန်ဟာမြန်မာနိုင်ငံရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တယ်လီဖုန်းကနေတဆင့်ဆွေးနွေးပြောဆိုခဲ့တယ်လို့ပြီးခဲ့တဲ့အောက်တိုဘာလနောက်ပိုင်းမှာလည်းတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တယ်လီဖုန်းဆက်သွယ်ပြောဆိုခဲ့ပြီးရခိုင်ပြည်နယ်ကအခြေအနေတွေအပေါ်စိုးရိမ်တဲ့အကြောင်းပြောဆိုထားဖို့ပါတယ်ရှင
်မဆုမွန်တင်ပြခဲ့တာပါရှင်ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုဆန်ရကူညီပေးရေးအတွက်မောင်တော်ဒေသကိုပထမဦးဆုံးသွားရောက်မဲ့လူငယ်စေတနာဝန်ထမ်းအဖွဲ့ဟာနိုဝင်ဘာ23ရက်နေ့ကစတင်ပြီးဘူးသီးတောင်နဲ့မောင်တော်မှာရှိတဲ့အိမ်ထောင်စုစည်းရင်းတွေကောက်ယူပြီးဒေသခံတွေရဲ့လိုအပ်ချက်ကိုစစ်တမ်းကောက်သွားမှာဖြစ်တယ်လို့လူမှုဝန်ထမ်းဦးစည်းဌာနရဲ့တာဝန်ရှိသူကပြောပါရယ်တနိုင်ငံလုံးကလူငယ်စေတနာဝန်ထမ်းတွေရဲ့အကူအညီဟာဒေသခံတွေအတွက်ဒေသခံတွေခံစားနေရတဲ့စိတ်ဒဏ်ရာတွေကိုပြေပျောက်စေနိုင်မယ်လို့ရခိုင်ပြည်နယ်အစိုးရပြောခွင့်ရသူကပြောပါတယ်ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမမြင့်ခိုင်ကပြောပြပေးပါမယ်ရှင်
မြန်မာအစိုးရရဲ့ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်လည်နေရာချထားရေးဖွံ့ဖြိုးရေးပြည်ထောင်စုစီမံကိန်း UEHRD လုပ်ငန်းစဉ်မှာပါဝင်ကူညီဖို့ပြည်သူ့အတွက်လူငယ်ရက်20ဆိုတဲ့လူငယ်ပရဟိတအဖွဲ့ရဲ့ခီးစဉ်ကိုနိုဝင်ဘာ9ရက်နေ့မှာစတင်မှာဖြစ်ပါတယ်။ပထမဆုံးအတုပ်အဖြစ်လူငယ်အယောက်40ပါဝင်တဲ့စေတနာဝန်ထမ်းအဖွဲ့ဟာနိုဝင်ဘာ23ရက်နေ့ကနေ21ရက်နေ့အထိမောင်တော်ခရိုင်ထဲမှာအကူအညီပေးရေးလုပ်ငန်းတွေလုပ်ကြဖို့စီစဉ်ထားပါတယ်။ဗုဒ္ဓတော်နဲ့မောင်တော်မျိုးတွေကိုတွားရောက်ပြီးလူငယ်စေတနာဝန်ထမ်းတွေလှုပ်ဆောင်မဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးလူမှုဝန်ထမ်းဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးအောင်ကျော်မိုးကအခုလိုပြောပါတယ်။
ကိုညီပင်းနဲ့တပြိုင်နက်တည်းပဲစီရင်ကောက်ယူမှုပါပါမယ်ကျွန်တော်တို့မှာခုကောက်ယူမဲ့ပုံစံလေးနဲ့အတင်းအပြင်းစင်ထားပြီးသားပေါ့နော်အဲ့တော့ကျွန်တော်တို့အဲ့ပုံစံလေးနဲ့အညီအိမ်တော်ဆိုးရဲ့ဥယေပနခုကြည့်တယ်အဲသူတို့လက်တော်ဘာပစ္စည်းတွေလိုအပ်နေလဲအသူတို့ရဲ့အထက်ကလိုအပ်ချက်ကပါလဲကျွန်တော်တို့ကဒါမျိုးတွေစီရင်ကောက်ယူမယ်အဲ့ချိန်မှာကျွန်တော်တို့ရှိထားတဲ့ထောက်ပံ့မဲ့ပစ္စည်းတွေကိုလည်းသူတို့ဒီဒီစီရင်ထဲမှာဖော်ပြပေးပဲပေါ့နော်အဲ့ထဲမှာသူတို့ဘာဘယ်ပစ္စည်းဟာလိုလဲပေါ့လိုတဲ့ပစ္စည်းကိုသူတို့စီမေးပြီးတော့ဒါထောက်ပံ့မယ်တကယ်လို့ကျွန်တော်တို့ကဒီပစ္စည်းတွေအပြင်ပေါ့သူတို့တခြားလိုအပ်ချက်တွေရှိတယ်ဆိုတော့ကျွန်တော်တို့ကမှတ်ထားပြီးတော့နောက်တစ်ချိန်သွားတဲ့အချိန်မှာပေါ့နော်ကျွန်တော်တို့ကသူတို့အတွက်သူကဒါကိုဖြည့်ဆည်းပေးမှာ
အစိုးရအနေနဲ့ရခိုင်ဒေသမှာ လူသားချင်းစာနာထောက်ထားမှုအကူအညီတွေထိထိရရောက်ပေးနိုင်ဖို့ရည်ရွယ်ပြီးလူငယ်စေတနာဝန်ထမ်းတွေခေါ်ယူခဲ့တာဖြစ်ပြီးလူငယ်တွေရဲ့စိတ်အားထက်သန်မှုနဲ့ဆောင်ရွက်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းသူကဆိုပါတယ်
ခုလိုလူငယ်တွေနဲ့စတင်ပြီးတော့ဒါဆောင်ရွက်ခြင်းအားဖြင့်ကျွန်တော်တို့ကဒါပထမအခြေလမ်းတစ်ခုကိုအကောင်အထည်ပေါ်တာပေါ့နော်ဒီနောက်တော့ကျွန်တော်တို့တခြားလုပ်ငန်းရပ်တွေလည်းဆက်ပြီးတော့ဒါဆောင်ရွက်သွားမှာပါဆိုလိုတာကတော့ကျွန်တော်တို့ကဒီဒေတာကြီးပြန်လဲအဲပြီးတော့ဒီပစာတွေငင်းချမ်းအောင်တော့ပြန်လဲဖွံ့ဖြိုးလာအောင်ဒါတွေကိုစတင်ပြီးတော့ဒီအကောင်အထည်ပေါ်ဆောင်ရွက်တာဖြစ်တဲ့အတွက်ခုလိုလူငယ်တွေရဲ့တရားထက်သန်မှုနဲ့ဒါဆောင်ရွက်ခြင်းအားဖြင့်လေဒါကျွန်တော်တို့အောင်မြင်မဲ့လို့ဒါယုံကြည်ရတယ်ပေါ့နော်ဟုတ
်မောင်တော်ဒေသကိုစေလွတ်မဲ့လူငယ်စေတနာဝန်ထမ်းတွေကိုအကူအညီခီးစဉ်မစတင်ခင်ရန်ကုန်မှာအရင်သင်တန်းပေးပါတယ် UEHRD ရဲ့စေတနာဝန်ထမ်းအစီအစဉ်အတွက်အသက်18နှစ်ကနေ35နှစ်အတွင်းလူငယ်တွေကိုခေါ်ယူတာဖြစ်ပြီးတိုင်းနယ်ပြည်နယ်အသီးသီးကလူမျိုးဘာသာမတူကွဲပြားတဲ့လူငယ်တွေပါဝင်ပါတယ်ရခိုင်ပြည်နယ်အစိုးရအဖွဲ့ပြောခွင့်ရသူဦးမင်းအောင်ကတော့လူငယ်စေတနာဝန်ထမ်းတွေရခိုင်ပြည်နယ်မောင်တော်ဒေသမှာလာရောက်အကူအညီပေးရေးနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ်
။တနင်္ဂနွေလုံးကဗိုလ်လံပြာလူငယ်လေးတွေပါကြမှာပေါ့နော်ပြည်နယ်တိုင်းအပြည်ပြည်။အဲ့တော့အဲ့ဒီဟာအဒီဒေတာအတွက်ဒီဒေတာကကြည့်ရသူကြည့်ရတာတည်းစိတ်တန်ရာတွေမှာပျောက်ဖို့အတွက်မှာဒီတနင်္ဂနွေလုံးကလူငယ်တွေဟာဒီလိုအစိုးရနဲ့ပူးပေါင်းပြီးတော့ဒီလူတွေနဲ့အတူတူပူးပေါင်းပြီးတော့ဒီလိုခံစားချက်တွေကိုဖြေဖြောက်တဲ့အနေအထားအတူတူခန္ဓာခေကြရတယ်ဒီပေါ်မှာဒီလူတွေနဲ့အလုံးနဲ့တသားတသွေးတွေဆိုတဲ့ဟာမျိုးတွေကိုမြင်နေမယ်လို့ထင်တာပေါ့ဗျာ
ရခိုင်ပြည်နယ်ရင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD အတွက်စေတနာဝန်ထမ်းလူငယ်များလှူအားပေးအစီအစဉ်ဒုတိယအတုတ်ကတော့နိုဝင်ဘာ25ရက်နေ့မှာဆေးလွတ်ဖို့ရှိပြီးတတိယအတုတ်ကတော့လာမယ့်ဒီဇင်ဘာလ12ရက်နေ့မှာဆေးလွတ်ဖို့ရှိပါတယ်ပရိပခဖြစ်ပွားထားတဲ့ရခိုင်ဒေသပြန်လည်တည်ငြိမ်ဖွံ့ဖြိုးတိုးတက်ရေးအတွက်ပြည်တွင်းကပြည်သူတွေအားလုံးဝိုင်းဝန်းကူညီကြဖို့ UEHRD ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကတိုက်တွန်းခဲ့ပြီးတဲ့နောက်အခုလိုစေတနာဝန်ထမ်းလူငယ်တွေရဲ့လှူအားပေးအစီအစဉ်ကိုစတင်လှူဆောင်လာတာဖြစ်ပါလေရှင်
။မမမြင့်ခိုင်တင်ပြပို့ခဲ့တာပါ။အခုတော့ထမ်းမြန်မာနယ်စပ်ကဒုက္ခသည်တွေရဲ့အခြေအနေကိုတလဲကြည့်ကြရအောင်ပါရှင်။ထမ်းမြန်မာနယ်စပ်တက်ခရိုင်အုတ်ဖန်မြို့နယ်အတွင်းကနုဖိုးဒုက္ခသည်စခန်းမှာနေထိုင်ကြတဲ့ဒုက္ခသည်တချို့ဟင်းဒီဟင်းရွက်ရှာဖို့အပြင်ထွက်လာချိန်မှာသူတို့စီးလာတဲ့ထော်လာကြီးရဲ့ရင်ပေါ်ကိုတစ်ပင်လဲကြတာကြောင့်ဒုက္ခသည်၃ဦးသေဆုံးပြီး၄ဦးဒဏ်ရာခဲ့ပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VA မြန်မာပိုင်းတင်ဒင်းမအေးအေးမှာကတင်ပြပို့ထားပါတယ်ရှင်
။ထမ်းမြန်မာနယ်စပ်အုတ်ဖန်မြို့နယ်ထဲမှာရှိတဲ့နုဖိုးဒုက္ခသည်စခန်းကနေအပြင်ကိုထွက်ပြီးဟင်းသီးဟင်းရွက်ရှာဖို့လာကြတဲ့ဒုက္ခသည်တွေဟာသူတို့စီးလာတဲ့ထော်လာကြီးရင်ပေါ်လမ်းဘေးကတစ်ပင်တွေပျို့ကြတဲ့အတွက်ဒုက္ခသည်၃ဦးသေဆုံးခဲ့တာပါသူတို့တွေဟာမဲ့ကြံကြီးရွာရဲ့ကီလိုမီတာ69နဲ့68ကြားကတောင်ဆင်းလမ်းမပေါ်မှာထော်လာကြီးရင်ပေါ်မှာလိုက်ပါရင်းနဲ့တစ်ပင်တစ်ပင်ကပျို့ကြပြီးသေဆုံးဒဏ်ရာရကြတာဖြစ်ပါတယ်ကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကတော့ကလေးငယ်တွေပါဝင်တဲ့ကရင်ဒုက္ခသည်တွေ၃ဦးသေဆုံးခဲ့တယ်ဆိုပြီးအခုလိုပြောပါတယ်
လက်ပါဗုဒ္ဓဟူတော်သူတို့ကဒီနေ့ကိုဟင်းသီးရသရှာပြီးတော့ဗုဒ္ဓဟူနေ့ကိုဈေးရောက်လို့ပြည့်လက်တော်သွားတော့အဲ့ဒီချိန်မှာသိရတဲ့ကျိုးတော်အလုံးလူအခုနှစ်ယောက်ပဲရှိတယ်။တရားနည်းနည်းပြင်းလာတော့နှစ်ယောက်ရှိတယ်။ပြည်လာတော့သုံးယောက်ပေါ့နော်။ဒါမဲ့ဟိုအဖွားကြီးတယောက်လားကုံရှိတယ်။ပြည်လက်ဖွားကြီးရလား။
တည်ဆုံးတဲ့သူတွေထဲမှာတော့အသက်40နှစ်အမျိုးသမီးတူ38နှစ်အရွယ်မိန်းကလေးတူနဲ့အသက်၄နှစ်အရွယ်ကလေးတူ၃ဦးတည်ဆုံးခဲ့တာဖြစ်ပါတယ်။ဒုက္ခသည်နှစ်ဦးဟာဒဏ်ရာပြေးထန်ခဲ့ပြီးဒဏ်ရာရသူအလုံးကိုအုံဖန်ခရိုင်ဆေးရုံကြီးမှာဆေးကုသမှုခံယူနေကြတယ်လို့ဆိုပါရယ်မြမပီမှာအပြောင်းလဲတွေဖြစ်လာပြီးဆိုပြီးနိုင်ငံတကာကဒုက္ခသည်တွေအပေါ်မှာအာရုံစိုက်မှုတွေနှဲပါလာခြင်းမှာဒုက္ခသည်တွေနဲ့ပတ်သက်လို့ရန်ပုံငွေတွေနှဲပါလာတာတွေရိတ်ခါတွေဖက်တောက်ခံရတာတွေဒုက္ခသည်တွေကိုပေးနေတဲ့ထောက်ပံ့မှုတွေကလည်းမရေရာမှုတွေဖြစ်လာပါတယ်ဒီအတွက်ဒုက္ခသည်တွေဟာစခန်းအနီးတစ်ဝိုက်ကခြေရွာတွေမှာနေစားလုပ်တွေထွက်ပြီးလုပ်ကြတာတွေတချို့ကတော့အခုလိုမျိုးဟင်းသီးရက်တွေရှာပြီးရောင်းကြတာတွေလည်းရှိပါတယ်။ထမြမာနယ်ဆက်မှာဒုက္ခသည်စခန်း၉ခုရှိပြီးဒုက္ခသည်တသိန်းကျော်ခိုးလုံနေထိုင်နေကြပါတယ်။တရားဝင်စခန်းထဲမှာရှိသူတွေကတော့တသိန်းအောက်မှာပဲရှိတဲ့အကြောင်းထိုင်းနိုင်ငံဘက်ကထုတ်ပြန်တဲ့သတင်းတွေအရသိရှိရပါတယ်ရှင်။
အေးမမိုင်အေးမသတင်းပေးပို့ခဲ့တာပါ။ VOA မြန်မာပိုင်းအင်ကာနေညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်ကာနေညအစီအစဉ်ကိုည9နာရီကနေ10နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။အရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါလိမ့်မယ်ရှင်။
ဗရတော်လေထွက်ရအားကြီးစဉ်ဟာအမေရိကန်ပြည်ထောင်စုရဲ့ပထဝီဝင်နိုင်ငံရေးဆိုင်ရာမဟာဗျူဟာအရအရေးပါတဲ့ကြီးစဉ်ဖြစ်ပါတယ်။ဒီကြီးစဉ်ဆက်ထွက်နေတဲ့အချိန်မှာပဲဝါရှင်တန်မြို့တော်မှာတော့ Republican တွေဘက်ကရွေချက်ကြီးမားတဲ့ဝင်ငွေခွင်ကောက်ခံရေးအပြောင်းအလဲတွေလုပ်ဖို့စော်နေပါတယ်။ဒီလိုဝင်ငွေခွင်ကောက်ခံရေးအပြောင်းအလဲကတပ္ပရထွန်းကသူ့ရဲ့ပထမနှစ်တက်တန်းအတွင်းမှာမဖြစ်မနေလှုပ်ဆောင်မယ်ဆိုပြီးဥပဒေပြည့်ရေးဆိုင်ရာအဓိကအောင်မြင်မှုတစ်ခုအဖြစ်ညွှန်ပန်းထားတာပါ။Republican တွေဘက်ကပြုပြင်ပြောင်းလဲရေးအတွက်အသေးအံပြင်ဆင်နေချိန်မှာ Democrat ဘက်ကလည်းကန့်ကွက်မယ်ဆိုပြီးတန်တိတ်ထန်တွေချထားပါတယ
် It'll be the largest
ဒီဝင်ငွေကွန်ဖြတ်တော့မယ့်အစီအစဉ်ဟာအမေရိကန်သမိုင်းမှာအကြီးအမားဆုံးဖြစ်တယ်လို့သမ္မတ Donald Trump ပြောဆိုခဲ့တာပါဝင်ငွေကွန်တွေကိုဖြတ်တော့လိုက်တဲ့အတွက်အလုံးလုံးနေတဲ့အမေရိကန်တွေရဲ့ဝင်ငွေပိုတိုးလာမယ်လို့လည်း Republican တွေကပြောဆိုနေတာပါဒုသမ္မတ Mike Pence ကခုလိုပြောပါတယ်
The first 24,000 American
တွေအတွက်ပထမဝင်ငွေ 14,000 အပေါ်မှာလုံးဝခွန်ပေးစရာလိုမှာမဟုတ်ပါဘူ
းအလုပ်တော်ကတော့ Boring ကလည်းမိသားစု4ယောက်ရှိတဲ့မိသားစုတိုင်းတစ်နှစ်ကိုအခွန်ပေးရမယ်အထက်ကဒေါ်လာ1,182ဒေါ်လာတက်တာမယ်လို့ပြောနေပါတယ်လောလောဆယ်အမြင့်ဆုံး35ရာခိုင်နှုန်းအထိပေးနေရတဲ့ Corporation ကြီးတွေရဲ့ဝင်ငွေခွင်ကိုချော့ချပေးခြင်းအပြင်အလောက်ကံတွေကြီးကျယ်ဖန်တီးလာနိုင်မှာဖြစ်သလိုလက်ကတွေလည်းတိုးရလာနိုင်တယ်ဆိုပြီး Republican တွေကပြောဆိုနေတာပါဒုသမ္မတ Mike Pence ကပဲ
President Trump is absolutely
American စီးပွားရေးလုပ်ငန်းရှင်ကြီးတွေရဲ့အခွန်ပေးရတဲ့အချို့ကို20ရာခိုင်နှုန်းအထိလျှော့ပေးဖို့သမ္မတ Trump ကလုံးဝအခိုင်အမာဆုံးဖြတ်ထားတာပ
ါ Republican တွေရဲ့ဝင်ငွေကွန်ပြောင်းလဲရေးအစီအစဉ်အရပြည်ထောင်စုအစိုးရကကောက်ခံတဲ့အိမ်ယာအမွေရသူတွေပြန်ပေးရတဲ့အခွန်တွေကိုတော့လုံးဝပယ်ဖျက်လိုက်မှာဖြစ်ပါတယ်ဝင်ငွေနှဲပါသွားတာကိုပြန်ထည့်မိအောင်လို့ကြောင်းကျွေးတွေစိတ်ကုသဇိတ်တွေပေါ်ကပြန်လျှော့ပေးတဲ့လူကြိုက်များတဲ့အစီအစဉ်တွေကိုလည်းပယ်ဖျက်မှာဖြစ်ပါလေ။ဒါအပြင်အိမ်ကျွေးတွေပေါ်တို့တွေပြည်နယ်နဲ့ဒေသဆိုင်ရာခွန်တွေပေါ်ထပ်လျှော့ယူလာမျိုးတွေကိုလည်းကန့်သတ်လိုက်မှာဖြစ်ပါလေ။ဒါကြောင့်ဒီမိုကရက်တွေကဒါကိုကန့်ကွက်ဖို့ညှင်းဆုံနေတာပါ။ဒီမိုကရက်တွေအောက်လို့တော်မှနန်စီပလိုစီကအခုလိုပြောပါလား
How do you judge this if you own a home or want to one day?
ဒါရှင်တို့ဘယ်လိုဆုံးဖြတ်မလဲ။ရှင်ကအိမ်ပိုင်တဲ့သူဒါမှမဟုတ်ပိုင်ခြင်းတဲ့သူဆိုရင်ရှုံးတဲ့သူဖြစ်သွားပါလိမ့်မယ်။မိသားစုတယောက်ဖြစ်ဖြစ်အိမ်မှာကလေးပဲဖြစ်ဖြစ်ရေရှည်ဖျားနာနေလို့စိတ်ကူးတရမယ်ဆိုရင်ဆေးဘက်ဆိုင်ရာကုန်ကြစရိတ်တွေကတတ်တာအောင်လျှော့မပေးတော့တာကြောင့်ဒုက္ခရောက်ရမလို့ဖြစ်နေပါတယ်
။အခွန်ကောက်ခံမှုပြုပြင်စီစဉ်တဲ့ပေါ်မှာ Republican တွေတိုင်းကသဘောတူတာတော့မဟုတ်ပါဘူး။ဒီရောက်ပြည်နယ်အောက်လွတ်တော်အမတ်ပီတာကင်းက ABC ရုပ်သံကိုအခုလိုပြောပါတယ
် I believe in tax cuts
ကိုရှော့ကောက်တင်တယ်လို့ကျွန်တော်ယူပါတယ် John F Kennedy လက်အောက်တုန်းက Ronald Reagan လက်အောက်တုန်းကဝင်ငွေရှော့ကောက်ခဲ့တာတွေဟာမှန်ကန်တယ်လို့ကျွန်တော်ယူပါတယ်ဒါပေမဲ့အခုပြင်ဆင်မဲ့အခွန်ဥပဒေကြမ်းမှာကဝင်ငွေကွန်ပေးရတာတက်တအောင်ပြန်နှုတ်လို့ရတဲ့ပြည်နယ်နဲ့ဒေသဆိုင်ရာတတ်မှတ်ချက်တွေကိုပယ်ဖျက်လိုက်တာပါ New York နဲ့ New Jersey လိုနေရာတွေမှာစိုးစိုးဝါးဝါထိခိုက်စေပါလိမ့်မယ်
Republican တွေဟာထက်လွတ်တော်မှာအမတ်နေရာနှစ်နေရာပဲအများစုနေရာယူထားကြတာပါ။သမ္မတဥပမာလက်ထက်ကကျန်းမာရေးစောင့်ရှောက်မှုကိုအချိန်ချင်းပြင်ဖို့ကြိုးစားခဲ့ပေမဲ့မအောင်မြင်ခဲ့သလိုပါတီရင်းသဘောထားကွဲလွဲမှုတွေပဲအဖက်တင်ခဲ့ပါလေ။အခုဝင်ငွေကွန်ပြောင်းလဲရေးအစီအစဉ်မှာလည်းဒီလိုသဘောထားကွဲလွဲချက်တွေပို့ပြီးတော့ဒေါ်လာမှဟု John Fieri တို့လို Republican မဟာဗျူဟာရေးဆွဲရေးသမားတွေကထောက်ပြနေကြပါ
ဗျ။they are unable to deliver on tax
ပြောင်းလဲရေးဥပဒေကြမ်းကိုအောင်မြင်အောင်မလုပ်နိုင်ဘူးဆိုရင်နောက်ရွေးကောက်ပွဲမှာ Republican တွေအနေနဲ့အကြီးအကျယ်ဒုက္ခရောက်ပါလိမ့်မယ်။လွတ်တော်အနေနဲ့အောင်မြင်အောင်မလုပ်နိုင်တော့ဘူးဆိုရင်မဲဆန္ဒရှင်တွေကလည်းလက်ခံတော့မှာမဟုတ်ပါဘူး
။သ မ္မတဥပမာလက်ထက်ကဂျမားကြီးဆောင်ရှားမှုဥပဒေပြင်ဆင်ရေးကိုလက်မခံဘဲပယ်ချခဲ့တဲ့ Republican အမတ်ဒီအပေါ်မှာသမ္မတဒေါ်နယ်ထရန့်ပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့မှုပါလေအခုဝင်ငွေခွင်ကောက်ခံရေးပြောင်းလဲမှုအပေါ်မှာမထောက်ခံဘဲစန့်ကျင်မဲ့ Republican တွေအပေါ်မှာလည်းသမ္မတထရန့်ပို့ပြီးတော့တော်မှဒေါသတကြီးဝေဖန်ပြောဆိုလာနိုင်ကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။အခုတော့သောရရှင်တွေစောင့်မျှော်နေတဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်စတင်ပါတော့မယ်။အစီအစဉ်တင်ဆက်သူကိုသားညို့ဦးနဲ့ထုတ်လုပ်သူမတ်စုမှုတို့တင်ဆက်ပေးသွားမှာပါရှင်။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရက်ကြီးအုတ်ချွေမှုများရွေးကောက်ပွဲနဲ့ပတ်သက်ပါတယ်ဒီအုတ်ချွေအစီအစဉ်ရဲ့အခြေခံအကြဆုံးဖြစ်တဲ့ရက်ကြီးအုတ်ချွေမှုများရွေးကောက်ပွဲကိုဒီနေ့ကုန်ပိုင်းမှာစတင်ကျင်းပတော့မှာဖြစ်ပါတယ် NLD အစိုးရလက်ထက်မှာပထမဆုံးအကြိမ်ကျင်းပမယ့်ဒီရက်ကြီးအုတ်ချွေမှုများရွေးကောက်ပွဲတွေဟာလက်ရှိမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ဘလောက်ထိအရေးပါသလဲနောက်ဒီရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးတော့လူထုမှာလည်းဘလောက်ထိနားလည်သဘောပေါက်မှုရှိသလဲဆိုတာကိုကျွန်တော်တို့သုံးသပ်ဆွေးနွေးသွားမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမလူကတော့မတ်တင်စာရှင်လေးကြီးပါသူကတော့ Action Committee for Democracy Development ကပါဒီရက်ကြီးကျွန်တော်ဒီအုပ်ချုပ်မှုများရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သူနာပြုဆောင်နေသူဖြစ်ပါတယ်နောက်သူကတော့ဥယျာအောင်ပါဥယျာအောင်ကတော့ရန်ကုန်တိုင်းလွှတ်တော်ရဲ့ဒီလွှတ်တော်ကုသလေတူဖြစ်ပါတယ်နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးမတ်တင်စာရှင်လေးကြီးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာမတ်တင်စာကြားပါလား
โอเค
มาเดซาอีกูပြောမယ်ဆိုရင်ဒီရက်ကြီးအုတ်ချွေမှုများရွေးကောက်ပွဲကအရင်တုန်းကသမရဥသိစိတ်လက်ထက်မှာပြုလုပ်ခဲ့တယ်အခုပြောမယ်ဆိုရင်တော့ energy အစိုးရလက်ထက်မှာပထမဆုံးချိန်လုပ်မယ်လို့သိရပါတယ်ဒါအပြင်ဒီမတိုင်ခင်မှာလည်းဒီအုတ်ချွေမှုများရွေးကောက်ပွဲနဲ့ပတ်သက်လို့ဒီဥပဒေအရပြင်ဆင်ချက်တွေလည်းလုပ်ထားတယ်ဆိုတော့အရင်လုပ်ခဲ့တဲ့ရွေးကောက်ပွဲဒီရက်ကြီးအုတ်ချွေမှုများရွေးကောက်ပွဲတက်ဆိုင်အခုလာမယ့်ရွေးကောက်ပွဲကဘာတွေများထူးထူးခြားခြားပြောင်းလဲသွားတာတွေရှိမလဲခင်ဗျ
ဟုတ်ကဲ့ကျွန်တော်ဒီရက်ကြီးအုပ်ချုပ်ရေးဥပဒေပေါ့နော်ဒီဥပဒေက2019ခုနှစ်ကစတင်ပြီးကြာခံတာအာဒီတစ်ခေါက်ပေါ့2016ခုနှစ်မှာဆိုတတိယအကြိမ်ရောက်ပြင်ဆင်ပြီးဖြစ်တယ်ပေါ့ဒီ2016ခုနှစ်နောက်ဆုံးပြင်ဆင်တဲ့တစ်ခေါက်ကတော့ပြောရမယ်ဆိုရင်တော့ပြင်ဆင်မှုတည်းကပြင်ဆင်ဖြစ်ခဲ့တဲ့အချိန်မှာဒီအားရဆုံးပြောလို့ရပါတယ်ဘာလို့လဲဆိုတော့ဒီလူတို့ရဲ့ဘဝပါဝင်မှုနောက်ဒီဤသူသဘောထားကိုကောက်ခံမှုတွေလည်းပုံမြင်တွေ့ခဲ့ရတယ်ပေါ့နော်ဆိုတော့သူတော်ထဲမှာ၆ကိုင်းတွားရောက်ပြီးတော့ဤသူလူတို့ကိုစားတော့ဖြစ်စေခြင်းနဲ့ဥပဒေပုံစံမျိုးဖြစ်အောင်ကျွန်တော်တို့အိုက်ကျိုးမျိုးစွာနိုင်ခဲ့တယ်ဆိုတော့ NLD အစိုးရရဲ့အစိုးရလက်ထက်မှာကျန်တဲ့ပြည်သူမျိုးတွေခါမှာအဲကျွန်တော်တို့ဘက်ကတိုက်တွန်းချက်တွေကိုလည်းဖြစ်နေစဉ်းစားတာမျိုးဖြစ်ဒါတွေတွေ့ရပါတယ်အဲအထမဆိုရင်ကျောင်းလဲချက်လို့ပြောမယ်ဆိုရင်နံပါတ်၁ကပါလဲဆိုတော့ရွေးကောက်ပွဲပုံစံပေါ့နော်ဒီလိုအဆင်ကြီးတော့ဒီအင်အားစုကိုယ်စားလှယ်တွေကနေစိန်မှုရွေးစိန်မှုအမှတ်အစိန်မှုတွေကပဲတိုက်ရိုက်သူတို့အုပ်စုမှုရွေးပြီးသွားတယ်ဒါပေမဲ့ဥပဒေအစ်စ်မှာတော့ဒီပြည်သူ့ရဲ့ပြည်ပေါင်းပါဝင်မှုအစ်စ်တိုင်းမှာထက်သွင်းစဉ်းစားထားတာတွေ့ရပါတယ်ဒါကအားသာချက်လည်းရှိရဲအားနည်းချက်လည်းရှိပါတယ်နောက်တစ်ခုကတော့ဒီခရိုင်အုပ်ချုပ်မှုတွေရဲ့လုပ်ငန်းခွင့်တွေကို short ချထားတယ်အခြားသောမလို့လားအဲ့ဒီဒီပြောရမယ်ဆိုဒီလိုကဒီတာချမ်းခဲ့တဲ့ဥပဒေဟာဆိုရင်ကျွန်တော်တို့ဝေခံရမယ်ဆိုရင်တော့ဒါလုံးလုံးကြီးအမြင်နဲ့ပြည်သူလူထုကိုထိန်းချုပ်ဖို့လက်ကမ်းတစ်ခုအနေနဲ့ရန်ရရတစ်ခုအနေနဲ့ကြာခံခဲ့တဲ့ဥပဒေလိုပဲသုံးသပ်လို့ရတယ်ပေါ့နော်
။ဒါပေ
မဲ့ဒီအစိုးရတက်လက်ထက်မှာတော့ဒီပေါ်မှာပို့ပြီးတော့ပြည်သူကောင်းမွန်တဲ့ဟာမျိုးအဖြစ်သေးပေမဲ့တူတက်မှုကြီးရှိပါရဲ့ရှင
့်။ဟုတ်ကဲ့ခုနကမတ်တင်စာပြောသွားတဲ့အထက်မှာဒီရက်ကြီးအုပ်ချုပ်မှုများယူကောက်ပွဲအခုလာမယ့်လုပ်မဲ့အထက်မှာအားသာချက်တွေရှိတယ်အားနည်းချက်တွေရှိတယ်ပြောပါရဲကျွန်တော်သိရတော့အခုဒီရက်ကြီးအုပ်ချုပ်မှုများယူကောက်ပွဲမှာရက်ကြီးအုပ်ချုပ်ရေးမှုတွေကိုလူထုကအရင်လုံးမဟုတ်ဘဲနဲ့တိုက်ရိုက်ရွေးချယ်လာနိုင်မဲ့အနေအထားမျိုးပေါ့နော်ဒါပြောမှဆိုအားသာချက်လို့ပြောလို့ရပါအားနည်းချက်ကခုနဘာတွေများရှိလို့လဲ
အဓိကတော့ပြည်သူလူထုကတိုင်းရဲ့ရေကောက်ခံခွင့်ရှိရဆိုတော့ကျမတို့အမလို့အမရဖြစ်တာတော့ကျမတို့တိုက်တွန်းခဲ့တဲ့ဒီအသက်ဆုံးမြေတီဗီတိုင်းဒီအထွေထွေရေကောက်ပွဲမှာလို့တိုင်းရဲ့ရေကောက်ခွင့်နေရတာပေါ့နော်ဆိုအထွေထွေရေကောက်ပွဲမှာဆိုရင်ကျမတို့ကိုယ်ပိုင်ဒီကိုယ်စားလှယ်တွေတော့ကိုယ်စားလှယ်တွေတိုင်းရဲ့ရေကောက်ခွင့်ရှိရဒါပေမဲ့အခြေခံအားဆုံးကိုယ့်ရဲ့ရေညွာပေါ့ရေညွာတွင်ရေညွာခြင်းမှာရှိရအုတ်ချုပ်ရင်းမှုကိုရီယိုနေ့စဉ်အာနေဝင်တာအုတ်ချုပ်နေတဲ့ပုံကိုတော့ကျွန်တော်တိုင်းရရွေးကောက်ခွင့်မရှိဘူး။ဆိုတော့အခုဥပဒေအစ်စ်မှာဆိုရင်လည်းဒါဒီအင်အားဦးကြီးတို့မဟုတ်အသက်ဆုရှင်နဲ့ TV တို့အင်အားစုကိုယ်စားလှယ်တူကတာလည်းတွားရောက်ပြီးတော့ဒီအင်အားတို့ခုမှအသက်ဆုရှင်နဲ့ TV တို့ရောက်၅ရောက်၆ရောက်ရှိရဆိုရင်တော့မှတယောက်ပဲတွားရောက်ပြီးတော့ဆန္ဒမဲပြေးပန်းစင်းရှိရပေါ့နော်။ တော့အဲ့လိုအခန်းကဏ္ဍတွေကဆိုကျွန်တော်တို့ကအားရစစ်ပြဲမှုမရှိဘူး။နောက်တစ်ခုကတော့တော့ကျွန်တော်ဥပဒေချင်းစီတိုက်တွန်းလို့ဆိုတဲ့အခါမှာဒီပေါ်ကိုပြီးပြည်စုံကောင်းမွန်အောင်ဒီမိုကရေစီလေးချအောင်တိုက်တွန်းပြီးတော့ပြင်ဆင်လို့ရတဲ့လူတွေလည်းရှိတယ်လို့အချိန်ထဲမှာလည်းဒီဥပဒေကိုဒီခိန်းထုတ်ဖို့အတွက်လုံခြုံရေးအမြင်တွေနဲ့ဒီဥပဒေကိုကောင်းမွန်တဲ့တိုးတက်မှုအဆင့်ပေါ့နော်ပြန်လဲနောက်ပြန်ဆွဲတဲ့အမြင်တွေရှိတဲ့လူတွေလည်းနောက်များစွာရှိနေအောင်ကျွန်တော်မြင်တွေ့ခဲ့ရတယ်။ဆိုတော့ဒီဥပဒေထဲမှာဆိုရင်မှအဲစင်းကိစ္စကိုကျွန်တော်ပယ်ထည့်လိုက်တာဆိုရင်ဒါတိကောကောင်းမွန်တဲ့တိုးတက်မှုတစ်ခုပေါ့။ဒါပေမဲ့အဲစင်းကိုပဲတစ်နာကြာနေထိုင်နေသူဆိုပြီးပြန်လဲဖြစ်ဆက်ထားတယ်။ဆိုတော့ဒီလိုလူတို့တွေအနေနဲ့တစ်နာအကြာနေထိုင်ပြီးဆိုရင်တော့သူတို့ကရဲ့ကျင်းမှာသွားရောက်ပြီးတော့သူတို့တရင်ဆက်လက်ပြီးပြေးရမယ်ပေါ့နော်။ဆိုတော့သူတို့မိကုန်းထုတ်ရမှာတော့ဒီဥပဒေအတုံးပြုပုံနော်ဥပဒေဘာသာပြန်တော့ဥပဒေကိုရေးသားတဲ့ကြီးပဲချက်တွေကတော့ပြောရမယ်ဆိုရင်နည်းနည်းဝေဝါးနေတယ်ပေါ့နော်ဒီမှာ
Okay
ဥတီမျိုးဆိုပေမဲ့ချိန်ထဲမှာလည်းနောက်ပြန်ဆွဲပြီးတော့ထိန်းချုပ်ဖို့အတွက်အသုံးပြုတဲ့လူတွေလည်းရှိနေအောင်ကျွန်တော်မြင်ရပါတ
ယ်။ Okay အခုဒီတိုင်းဆိုတော့ရချေးအုပ်ချုပ်ရေးမှုတွေကိုတိန်တောင်စုတစ်ခုကိုတယောက်ကတမဲပဲသွားမယ်သဘောပေါ့နော်။ကျွန်တော်နောက်တစ်ခုထပ်မေးချင်တာမတ်တင်လာပြောသွားတဲ့အထက်မှာခရံအုပ်ချုပ်ရေးမှုတွေလုပ်ပိုင်ခွင့်တွေကိုရှော့ချလိုက်တယ်ဆိုတာဒီဥပဒေသက်ပါဘယ်လိုအချက်မျိုးလဲခင်ဗျ။
You know ဆိုရင်ကျွန်တော်တို့ဒီဥပဒေကပြောရမယ်ဆိုကိုစားပြုဒီမိုကရေစီစနစ်အခုချိန်ထိကိုဖြစ်နေသေးတာပဲဒီရွေးကောက်ပွဲတလောက်ပဲလုံးကျွန်တော်တို့ဒီရွေးကောက်ပွဲရဲ့ဝီကောက်ပွဲကိုအကြီးကဥဆောင်စဉ်းစားပေးတဲ့ဝီဌာနတွေဒီတိုင်းဝီဌာနအလုံးကြည့်ကြပါတယ်ဒီတိုင်းဝီဌာနဆိုရင်လည်းဒါကားချုပ်ပေါ့နော်ဒီစစ်တပ်ကနေပြီးတော့ထိထုတ်ထားတဲ့ဝီဌာနကဥဆောင်စဉ်းစားတာဖြစ်နေတယ်ဆိုတော့ဒီကျွန်တော်တို့အခြေခံစက်တာပြန်စဉ်းစားမယ်ဆိုရင်ဘလောက်ပဲရဲ့ရွာအစ်မရေကောက်ပွဲလုပ်နေမယ်ဒီရေကောက်ပွဲတွေကိုစီမံနေတဲ့လူတွေကမြို့နယ်အုပ်ချုပ်ရေးမှုတွေခရိုင်အုပ်ချုပ်ရေးမှုတွေဖြစ်နေတာပါအခုချိန်ဆိုလဲဒါအညာထက်ဒီနေ့ကောင်းမွန်လာတဲ့ကတော့ကလည်းဆိုတော့ပြည်သူလူထုကရေးကောက်လိုက်တဲ့ကိုယ်စားလှယ်ကိုအမီအင်းကိုအရှင်ရဆိုရင်တော့ခရိုင်ဥဆောင်ရေးမှုကအတူတူခန့်အပ်တာပေါ့နော်ခရိုင်ကမကြိုက်ဘူးဆိုရင်သူ့မှာခရိုင်မျိုးကထုတ်ပိုင်ခွင့်ထုတ်စားပိုင်ခွင့်ရှိနေတဲ့တရားဖြစ်နေတာမျိုးတွေဥပဒေကိုအလွဲသုံးစားပြုတာမျိုးတွေလည်းရှိခဲ့ပါတယ်ဆိုတော့အခုဆိုရင်တော့ဥပဒေအစ်စ်မှာဆိုရင်တော့ခရိုင်ရဲ့အခန်းကဏ္ဍကိုဖယ်ထည့်ပြီးတော့မြို့နယ်အစ်စ်ကိုထည့်ထားရပေါ့နော
်
မြို့နယ်ကပဲမြို့နယ်ကတာဝန်ဒိတ်ခန့်အပ်မယ်ဆိုတာမျိုးပါတော့ဥပဒေထဲမှာဆိုရင်အတုံးလုံးတွေကဘယ်လောက်ပဲဒီလိုရရေးချေပါရေးကောက်ပါဆိုတော့မြေသားထားပြီမဲ့တကယ်တကယ်သူ့ရဲ့ရင်းမြစ်ကိုဆင်မဲ့ဆိုတော့ကျွန်တော်မြို့နယ်ကိုပဲပေါ်ပြီးဥတည်နေရတာပေါ့နော်အရင်ဆုံးကြီးကျယ်လေးမှုဖြစ်မဲ့ဆိုလဲမြို့နယ်ကသာရောက်ပြီးစာဝင်ပေးပြီးတော့ဆွဲစည်းမှတရားဝင်ဖြစ်မဲ့နောက်လူလူကဘယ်လောက်ပဲရေးကောက်မြို့နယ်ကိုတင်ပြရတယ်မြို့နယ်ကတရားဝင်စာဝင်ပေးအပ်မှလာလေဖြစ်မဲ့တော့အုပ်ချုပ်ရေးမှုတွေကလူလူကရွေးချယ်လိုက်တဲ့ဆိုတော့တကယ်တကယ်သူ့ရဲ့ရင်းမြစ်ချက်ပြန်လာပါကျားထားတဲ့ဝင်မင်းနေပေါ့နော်ကျားထားတဲ့ဝင်မင်းနေဖြစ်တဲ့မြို့နယ်ခရိုင်နောက်တိုင်းဒေသကြီးအုပ်ချုပ်ရေးဌာနကဝင်မင်းနေရဲ့ဝင်သားချက်တွေကိုလိုက်နာနေရတဲ့အုပ်ချုပ်ရေးမှုတွေအဖြစ်ပဲဖြစ်နေတော့ပေါ့တချိန်ကလည်းရွေးကောက်ပွဲဖြစ်တဲ့စက်ကောင်မလို့ပြည်သူလူထုကသူတို့ကလူချင်းနဲ့လူလားချက်တွေကိုလည်းဒီအုပ်ချုပ်ရေးမှုတွေကပြန်လည်တင်ပြရတယ်ဒီအခါမှာသူတို့ရဲ့ချင်းနဲ့ချက်တွေမှာအကြောက်ဆုံးလက်ရှိအခြေအနေများဆိုတော့အဲ့လိုအခြေအနေဖြစ်နေပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ Production တွေနဲ့ပို့ပြီးတော့နားလည်အောင်ဆလို့ရှိရင်ရက်ကျေးအုပ်ချုပ်ရေးမှုတွေကတော့ဒီလူတို့ကနေရွေးချယ်နိုင်ပေမဲ့တစ်ဖက်မှာမြို့နယ်အုပ်ချုပ်ရေးမှုတွေခရိုင်အုပ်ချုပ်ရေးမှုတွေဒါတွေကခန့်ထားတဲ့စနစ်ကအခုလည်းရှိနေတော့ပါပဲအဲ့တော့မတ်တင်စာကြီးလေးလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်နောက်ထပ်ပြန်နိုင်ဆွေးနွေးမဲ့သူတူကိုဖိတ်ခေါ်ချင်ပါတယ်ဥယျာအောင်ပါဥယျာအောင်ကတော့ရောင်တိုင်းလွှတ်တော်ကုစလေဖြစ်ပါတယ်ဥယျာအောင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါ
ဦးဥယျာခုနကတော့မတင်စာရှင်လဲကတော့ဒီရွေးကောက်ပွဲအခြေအနေနဲ့ပတ်သက်လို့ပေါ့နော်အခုဥယျာတို့ကလည်းလွှတ်တော်မတ်တွေကလည်းဒီအောက်ခြေရက်ချေးအုပ်ချုပ်မှုများရွေးကောက်ပွဲတွေလောက်တာနဲ့ပတ်သက်လို့ပြင်ဆင်မှုတွေစနေပြီးတော့စောမှုတွေလုပ်နေပြီးလို့သိရပါတယ်ခင်ဗျာအဲ့တော့အခုလုံးမဲ့ရွေးကောက်ပွဲမှာအခက်အခဲတွေရှိမယ်ဆိုရင်ဘယ်လိုဟာမျိုးတွေသတိထားမိလဲခင်ဗျာ
ဟုတ်ပါကျွန်တော်နည်းနည်းတော့ပြောမှာနော်
ခုနကအရင်
တော့ဆိုလို့ရှိရင်ဒီလိုရွေးချယ်တာနဲ့ပတ်သက်ပြီးတော့ကျွန်တော်လွတ်တော်ကိုယ်စားလှယ်ရဲ့အခမ်းအနားကတရားဝင်မပါရှိခဲ့ဘူးပေါ့အခုကျတော့ဒီရက်ွက်ကြီးရာအုပ်ချုပ်ရေးမှုနဲ့ပတ်သက်တဲ့ဥပဒေပုံမှန်ကိုအပိုက်ခွဲစလိမ့်မှာဘယ်လိုဆိုရလဲဆိုတော့ဒီလွတ်တော်ကိုယ်စားလှယ်များကဒီတက်ဆိုင်ရာဌာနအသင်းဖွဲ့များနဲ့အင်းဖွဲ့များနဲ့ပူးပေါင်းပြီးတော့ဆောင်ရွက်ခြင်းအကြံဉာဏ်ပေးခြင်းများအပြည့်လို့ရမယ်လို့ဆိုထားပါတယ်ဒီလား
ဟုတ်ကဲ
့အဲ့တော့ကျွန်တော်တို့တွေကအရင်သက်ဆိုင်တော့ထဲထဲဝင်ဝင်ပါဝင်လှူရှားခွင့်ရလာပြီပေါ့နော်ဟုတ်ကဲ
့ဟုတ်ကဲ့
တစ်ချက်ကအခုကျွန်တော်တို့အခြေခံအကြဆုံးဒီအုပ်ချုပ်ရေးမှုရွေးချယ်ဖို့အတွက်ကြီးကြပ်တဲ့ကြီးကြပ်ရေးအဖွဲ့တွေကျွန်တော်လိုက်ပြီးဖွဲ့ပေးနေရပေါ့ဖွဲ့ပေးနေတဲ့ကမှာကျွန်တော်မျိုးနဲ့မှာမဲဆန္ဒနယ်နှစ်ခုရှိရတဲ့ကြောင့်လို့ကျွန်တော်ကိုယ်သက်ဆိုင်ရာမဲဆန္ဒနယ်မှာဝင်ရောက်ပြီးတော့ကျွန်တော်ရွေးချယ်အဖွဲ့တွေလုပ်ပေးနေပါတယ်အခုတတိကတော့အဲ့ကဲအကြီးမမမချစ်ပြပါဘူးနောက်တစ်ချက်က ုနကဟိုကျွန်တော်ဒီအခြေခံနေပြီးတော့စတင်ရွေးချယ်ခွင့်ယူလိုက်တယ်ပေါ့နော်ဒါကလူသူရဲ့အာဏာပိုင်စိုးမှုကိုတပတ်တလန်ကမိမုံထိုးပြလိုက်တယ်လို့ကျွန်တော်ယူဆပါတယ်ဒီတော့လူသူအမဲသုံးညီပေးရပါလိမ့်မယ်မဲသုံးညီပေးရပါလိမ့်မယ်အဲ့တော့တကူကလောလောဆယ်အနေထားရကျွန်တော်အဆင့်တစ်ဆင့်ကိုကျွန်တော်ရရှိလာပြီပေါ့နော်ကြည့်လာပြီအဲ့တော့အောက်ကြီးစင်းစင်းကရွေးချယ်လိုက်တဲ့အဲဒီယာယီမှုစေမှုတွေယာယီမှုတွေအုပ်ချုပ်ရေးမှုတွေကိုတော့ဟိုကျွန်တော်တကူကြီးကြာကြာရွေးချယ်မယ်ဒီရလတ်တွေကိုတော့ကျွန်တော်တက်ဆိုင်ရကပြည်ပြင်းပြောင်းလဲဝင်မရှိဘူးဗျဘာကြောင့်လဲကြောဟိုဒါကဒီလိုပြည်ပြင်းပြောင်းလဲနိုင်မယ်လို့လည်းကျွန်တော်မယုံကြည်ပါဘူးဘာကြောင့်ကျွန်တော်တို့ကိုယ်နိမိကကနဲ့အဲဒီကြီးကြာကြာရွေးချယ်တဲ့နောက်ပွဲတွေကိုစနစ်တကျအဆောင်မှာဖြစ်ပါတယ်အခုနကပြောသလိုမျိုးပေါ့ဟိုအထိုက်လောက်တော့ကျွန်တော်တို့စိတ်ကြည်နှံ့မှုရရှိပါတယ်ဒါတော့တော်တော်ကြီးရှိရပါတယ
်ဟုတ်ကဲ့
အခုလောလောဆယ်ကြည့်ပေါ့အဲခက်ခဲတော့မကြည့်သေးပါဘူးတကူကတော့ကျွန်တော်တို့မှာအခုအာတုကွန်ဆိုင်ပြောနေတာကရွေးချယ်ရေးစနစ်ပေါ့နော်အရင်တော့ဆိုလို့ရှိရင်ဒီစိန်စုကနေပြီးတော့စိန်စုမှုကိုယူလိုက်တယ်ယူပြီးပြီဆိုပြည်သူလူထုရဲ့ပေါင်းမှုကိုပြီးသွားပြီသူတို့ရွေးချယ်လိုက်တဲ့တဲ့မူရီအနေအချင်းချင်းစုပေါင်းပြီးတော့ယာယီမှုယူတယ်ယာယီမှုအနေနဲ့အုပ်ချုပ်မှုယူတယ်ဒါအရင်ပုံစံအခုကျတော့လူထုရဲ့ပါဝင်ရွေးချယ်မှုကနောက်ဆုံးအဆင့်ထိပါသုံးအဆင့်ထိသူတို့ပါဝင်ရွေးချယ်မှာဖြစ်ပါတယ်ဒါ ਉਹ ਨੇ ကျွန်တော်တို့ဒါကြီးမားတဲ့ရလဒ်တစ်ခုဖြစ်သဘောထားပြီးတော့ကိုရဲ့အနာဂတ်ကိုပုံပေါ်မဲ့ဒီရွေးချယ်ပွဲတွေကိုအားလုံးပူးပေါင်းပါဝင်ပေးဖို့နောက်ကိုရဲ့အကျိုးစီးပွားကိုရက်ကွက်ရဲ့အကျိုးစီးပွားကိုတွေတာရဲ့အကျိုးစီးပွားအမှန်တကယ်ပေါ်ဆောင်မဲ့လူတွေကိုဒီကျန်လေးရွေးချယ်ပြီးတော့ကျွန်တော်လိုက်ပြီးအခုစောပဲစီးရုံနဲ့ဒီလိုလုပ်ငန်းတွေလုပ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့လူတို့ကြားထဲမှာကောဒီရက်ကြီးအုပ်ချုပ်မှုများယူကောက်ပွဲနဲ့ပတ်သက်လို့စိတ်ဝင်စားမှုပေါ့အရင်တော့ကတော့ဒီတကယ် general အထွေထွေယူကောက်ပွဲကတော့လူတွေအားလုံးတဲကြောင်နဲ့ပြင်ကြဆင်ကြပါဝင်ကြတာတွေ့ခဲ့ရပါတယ်ကျွန်တော် energy နိုင်ရခဲ့တဲ့ယူကောက်ပွဲမှာဒီရက်ကြီးအုပ်ချုပ်မှုများယူကောက်ပွဲနဲ့ပတ်သက်လို့လူကြားထဲမှာ awareness ပေါ့သူတို့စိတ်ပါဝင်စားမှုဘယ်လောက်များသတိထားမိလဲ
စိတ်ဝင်စားမှုရှိပါတော်တော်အထွေထွေယူကောက်ပွဲအနေထားတော့မဟုတ်ပေါ့နော်သူကအခုကျွန်တော်တို့မြေချတဲ့ကမှာရက်ကွက်ကကျွန်တော်လုပ်တဲ့အချိန်ပေါ့နော်လုပ်တဲ့အချိန်ကဒီတစ်လအချိန်ရပါလေကြာနော်မာလာတရနေ့က10ရက်နေ့ကနေစပြီးတော့ဒီစင်မှာ10ရက်နေ့အတွင်းအပီးလုပ်ပေးရမှာပေါ့နော်အခုဆိုလို့ရှိရင်ဒီရေကွက်ပေါ်နဲ့ပတ်သက်ပြီးတော့ဒီရေကွက်ရဲ့တန်ဖိုးပေါ့တမိုင်းတန်ဖိုးပေါ့ပြင်လင်းပြောဒီလိုအနေအထားမျိုးကိုအလွယ်တကူရခဲ့တာမဟုတ်ပါဘူးဆိုတော့ကျွန်တော်ပြောပြရတယ်သူကျွန်တော်အများကြီးပေးဆက်စည်းလာခဲ့ရတယ်ဒီအားကြီးရဲ့အကျိုးဆက်အနေနဲ့အခုလိုမျိုးအနေထားကိုရောက်ရှိလာတယ်ပြီးတော့ဒါဟိုအဒီရဲဘော်တွေနောင်တော်တွေညီတော်တွေကိုတံမိုးထားလေးစားတော့အဖြစ်တတိချာချာပါဝင်ပြီးတော့လုပ်ကံဆောင်ရပေးဖို့ကျွန်တော်အခုရွေးချယ်လိုက်တဲ့ဒီတဲ့ရေးဖွဲ့ကြီးကရက်ွက်ကိုအပိုင်းနဲ့အပိုင်းလိုက်သူတို့တွားရောက်ပြီးတော့ပညာရေးဟောပြောမှုကြီးစတင်ပြုလုပ်နေပါတယ်ခင်ဗျအဲ့ဒီမှာတော့စိတ်ဝင်စားမှုကတောင်းပါတယ်တောင်းပါတယ်
ဟုတ်ကဲ့
ဒီရေကောက်ပွဲလို့ဝန်နေဝန်နေနဲ့တော့အဲ့အဲ့လိုအခြေအနေတော့မရှိပါဘူးခင်ဗျာ
ဟုတ်ကဲ့ကုရောင်မတ်တစာဒီလိုက်မောင်မှာခဏနေပြောပါအောင်ခင်ဗျာကျွန်တော်တို့ရှင်တွေလှည့်ပေးကြပါလေအရင်ဆုံးကုဇော်ရန်ရန်ကုန်မြို့ပါကုဇော်ရန်ဆွေးနွေးလို့ရပါလေဗျာမင်းများလို့ရပါလေကုရောင်ရှိပါတယ်မတ်တစာရှိပါတယ
်ဟုတ်ကဲ့ကျွန်တော်ပြောချင်တာကတော့ရကြီးဟုတ်ချုံမှုရွေးချယ်ပွဲကအမတန်ရည်ကြီးပါလေနိုင်ငံတော်အစိုးရအနေခိုင်းလိုက်တဲ့ကောင်မှာပြည်သူနဲ့တိုက်ရိုက်ရှိတွေ့တဲ့ဒါကျွန်တော်တို့အစိုးရတည်တည်လေးတစ်ခုပါပဲအဲ့တူရဲ့အတာဝန်တွေကလည်းများတယ်ရအခန်းခုံမှာကာကြီးကနေပြီးတော့လာကြီးကြီး32ချက်ရှိတယ်လူတို့ရဲ့ဘဝအခြေအနေအားလုံးကိုသူကအောက်ခြေဆောင်ရက်တာပဲအဲ့တော့ဒီမှာကျွန်တော်ကပြောချင်တာလူတို့ရဲ့ရွေးချယ်တင်မြှောက်မှုအပိုင်းရောလူတို့ရဲ့အခွင့်အရေးတွေရောတော်တော်လေးဆုံးရှုံးတာတွေ့ရတယ်ဥပမာကကျွန်တော်တို့ရက်ကွက်တင်မှာဆို66မီလောင်6သကောင်စင်းရဲ့မဲပေးခွင့်ရှိတယ်တရင်တယောက်ပဲအဲ့တော့ဆိုလိုတာက66မီလောင်6ကသကောင်စင်းကြီးအဲ့ကျွန်တော်ရက်ကွက်မှာအိမ်ငားနေတဲ့လူတွေကအဲ့ဒါတော့မကတာအဲ့တော့အဲ့လူတွေရဲ့အခွင့်အရေးဒီလူတွေကခွန်ဆောင်တာပဲဒီလူတွေနိုင်ငံသားပဲအဲ့လိုပဲအဲ့ဒီမှာအိမ်အောင်ဦးစီးတယောက်ကသာလျှင်မဲပေးမယ်ဆိုရင်ကျန်တဲ့၉ယောက်ကမပေးရတော့ဘူးသူနဲ့သဘောထားတိုက်ဆိုင်ခြင်းမှာတိုက်ဆိုင်မှာပေါ့နော်အတိတရားတူခြင်းမှာတူမှာပေါ့ဒါတွေဟာကျွန်တော်တို့ဒါဒီမိုစီအခွင့်အရေးတွေအခန်း၈မှာပါတဲ့နိုင်ငံသားအခွင့်အရေးတွေတပြုံချေခံဥပဒေမှာပါတဲ့နိုင်ငံသားအခွင့်အရေး56ချက်တည်းအချက်တွေကိုလုံးဝကိုကျွန်တော်တို့ကလိုအပ်ချက်ရှိတယ်ပေါ့နော်နောက်တစ်ခုကဒီရက်ကြီးအုပ်ချုပ်ရေးမှုကဆိုလို့ရှိရင်ကျွန်တော်တို့တော့တိုင်းမှာဆိုရင်အာဏာ90ရတယ်ဟုတ်လားရက်ကြီးအုပ်ချုပ်မှုအာဏာလည်းရတယ်အနောက်ကလေစီဥက္ကဋ္ဌတောင်းလဲရတယ်နောက်ကမြေစီဥက္ကဋ္ဌတောင်းလဲရတယ်အခြားတောင်းတွေလည်းခါးလို့ဆိုတာရတယ်အဲ့တော့အဲ့လိုရတဲ့အခါကျတော့အရန်အရေးကြီးတဲ့အခါကျတော့တောနယ်ဒီမှာဟောဒီစိတ်ဆာဟာဘယ်လောက်အရေးကြီးတယ်ဆိုတာကိုကျွန်တော်တို့ဘယ်လောက်အဲဒီကိုဂိတ်လုံနိုင်လဲဘယ်လိုရချင်းလုံတယ်လဲဟာ
အဲ့လိုရတဲ့အုပ်ချုပ်မှုကောင်းမှာအစိုးရကောင်းမယ်အစိုးရကောင်းမှာတိုင်းပြည်ကောင်းမယ်အဲ့တော့အဲ့ဒါကြီးကိုကျွန်တော်တို့ကဟာဘယ်လောက်တလောက်နဲ့တော့ကျွန်တော်တို့ကတော့မကျေနပ်နိုင်ဘူးမကျေနပ်နိုင်ဘူးဆိုတာမဖြစ်တင်ဘူးဒီရပုံပြီးပွင့်လာမယ်ဒီရပုံပြီးတော့ပြည်သူတွေပါဝင်ရမယ်ပေါ့နော်အဲ့လိုဖြစ်ရမယ်နောက်ရတဲ့အုပ်ချုပ်မှုတယောက်ကလာစားကလည်းဒီဆက်မှာပြထမ်းထားတာပေါ့စိတ်ပြီးတော့မပြည်ပြန်ဘူးဗျပတ်တံ9000လောက်နဲ့ကျွန်တော်တွေ့ဟုတ်တဲ့ရတဲ့အုပ်ချုပ်မှုတွေကအိမ်လောက်လည်းလုပ်တယ်အကုန်လုံးဆွန့်ပြီးတော့လုပ်နေရတာအဲ့တော့သူတို့မှလာချစားချမှုတွေကအမှန်တန်ကြီးမားနေတာကိုတွေ့ရတယ်အဲ့တော့အဲ့ကြီးမားနေတာကနေပြီးတော့နောက်ဆုံးမတော်တူတော်ဖြစ်လာတာပဲနော
်ဟုတ်ကဲ့
အဲ့တော့ဒီလူတို့မှာအများကြီးကျွန်တော်တို့အခွင့်အရေးတွေရောဒီတဲ့ပို့ပြီးတော့အာဒီရတဲ့အုပ်ချုပ်မှုနဲ့ပတ်သက်တဲ့ဥပဒေတွေရောအခြေခံအချက်လက်တွေရောပြုမင်ဖို့လူသေးတယ်ဒီတိုင်းကတော့လူသေးတယ်လို့ပဲကျွန်တော်ကပြောချင်တယ်ခင်ဗျာ
ဟုတ်ကဲ့ကိုစိုးရန်ကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်တူဖိတ်ခေါ်ချင်ပါတယ်ကိုမြင့်ထေးနမောင်းမြို့ပါကိုမြင့်ထေးတူဆွေးနွေးမိများလို့ရပါတယ်
အဲဟုတ်ကဲ့ကျွန်တော်ရကြည်ဥချုံမြို့နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုတလောကကိုပဲကျွန်တော်ရကြည်ဟိုပါပေါ့နော်ကျွန်တော်တို့ရကြည်ဥချုံမြို့ဥက္ကဋ္ဌရွေးချယ်ပွဲလုပ်ကြတယ်လုပ်ကြတဲ့အခါကျတော့ကျွန်တော်တို့ဒီကျွန်းနယ်မှာဆိုလို့ရှိရင်ကျွန်တော်တို့ပြည်သူအနေပြီးတော့ဟိုသဘောကျတဲ့ဥက္ကဋ္ဌမဖြစ်သေးနဲ့ပေါ့နော်ဟိုမဲတွေကိုသူတို့အနေပြီးတော့တစ်ဖက်ကပေါ့နော်တစ်ဖက်အဖွဲ့အစည်းအနေပြီးတော့မဲတွေကိုကြိုတင်မဲတွေယူပြီးတော့အနိုင်ရတော့တာမျိုးတွေရှိရတယ်နောက်တစ်ခုကသောသောကောင်မလေးတယောက်ပြောသွားတဲ့အထက်ပိုင်းကျွန်တော်တို့ဒီဟောပေါ့ဒီအိမ်တော်စုချင်းဟိုအဲဒီနဲ့ပတ်သက်ပြီးတလားဆိုင်နေဆိုတာဒါရက်လေးပြည့်ပြည့်နေတယ်ဗျာဘာလို့ဆိုတော့ကျွန်တော်နမောင်မြို့မှာမြို့နယ်မှာသူတို့ကြီးရင်ကျွန်တော်တို့ဒီရန်ကုန်မှာသွားလှုပ်လှုပ်ရှားရှိရဲရှားပြုံးရပါသွားလှုပ်လှုပ်နေတဲ့ကလေးတွေမှာမှတ်ဖို့နေမရှိတဲ့အခါကျကျွန်တော်ကိုယ်တိုင်မဲ့မှတ်ဖို့နေလိုက်လို့ပြရတယ်နောက်တစ်ခုကသောသောကပုံကိုသူပြောသွားတယ်လို့ပဲဗျာကျွန်တော်တို့66မြန်မာ66ဆိုတဲ့အတိုင်းတာတစ်ခုနေနဲ့ကျွန်တော်တို့တခြားမျိုးတွေပါအိမ်ငါနေနေရတဲ့လူတွေရှိတယ်ဗျာအခက်အခဲရှိတယ်ဗျာအဲ့ကလူတွေလဲပေးပိုင်မှုမရှိဘူးဗျာအဓိကကတော့ဟုတ်ချွေမှုကြောင်းတယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီနေရီဖာအလုပ်လုပ်နေတဲ့လူတွေမဲပေးပိုင်ခွင့်ရဖို့အတွက်ကလည်းအရေးကြီးတယ်ဗျာအဲ့ဒါကိုကျွန်တော်အဓိကထားပြီးတော့ဇောင်းပေးပြောချင်တာအရင်ကတော့ကျွန်တော်တို့ကိုကျိုးကြီးအောင်ဦးခင်ညွန့်လက်ထက်တူအောင်ကိုကျိုးစစ်စင်ရေးဆိုပြီးတော့လုပ်တယ်ဗျာကျွန်တော်တို့ဟလာအဲ့ဒါကတော့ကျွန်တော်တို့အဲ့ဟုတ်ချွေမှုမျိုးတွေကလည်းကျွန်တော်တို့ကမကြိုက်ဘူးပေါ့အခုလက်ရှိဟုတ်ချွေမှုဒီကျေပဲမှာလေကျွန်တော်တန့်ရှင်းလေတော့ဖြစ်ဖို့အရေးကြီးတယ်ဗျ။အင်အားကြီးတဲ့ဖွဲ့စည်းတစ်ခုကနေပြီးတော့မဲလေပဲခိုးတွေထုတ်ပြီးတော့သူတို့လိုချင်တဲ့ဥက္ကဋ္ဌမျိုးရွေးချယ်တာမျိုးတော့ကျွန်တော်မဖြစ်စေချင်ဘူး။နောက်တစ်ခုကကျွန်တော်တို့အစဉ်တလတန်းရမယ်ဆိုတဲ့ကိစ္စနေမှာတန်းရတယ်ဆိုတဲ့ကိစ္စတည်းဒါကြီးလည်းမဖြစ်စေချင်ဘူးဗျ
။ဟုတ်ကဲ့ကော်မတီကျေးဇူ
းပါ။ဒီတော်ဒီမှာဟုတ်ကဲ့
ချုပ်ပြောလာဟုတ်ကဲ့ကော်မတီပြောတော့သဘောပေါက်ပါပြီ။ကျွန်တော်နောက်တူသွားရှင်တူဖိတ်ခေါ်ကြပါလေကုဇင်မင်းအောင်ကြောက်ကရွာပါတယ်။တူတူတူလေးဆွေးနွေးမိများလို့ရပါတယ်။ကိုဇမီအောင်ကြားပါလားကိုဇမီအောင်အမရလို့ရှင်ကိုတင်ထင်းမောင်ကိုတင်ထင်းဝင်းပြည်မြို့ပါကိုတင်ထင်းဝင်းကြားပါလားခင်ဗျဟုတ်က
ဲ့ကြားပါပါ
ဟုတ်ကဲ့ကိုတင်ထင်းဝင်းတို့ဆွေးနွေးမိများလို့ရပါတယ်ဟုတ
်ကဲ့အရေးကြီးတာတော့ကျွန်တော်တို့အရေးကြီးတာပြည်ပြည်စုံမှုမရှိတော့ကြတဲ့လက်ရှိအခြေအနေချင်းကျေတဲ့ဥပဒေရှင်ကျွန်တော်တို့ကချိုးဆိုးပါတယ်ဒါပေမဲ့ကြီးချယ်ရေးဖို့ကအရေးကြီးတယ်ဗျကြီးချယ်ရေးဖို့ကတမန်တမန်ကြားဖို့လိုတယ်မှန်မှန်ကန်ကန်ဒီကျွန်တော်တို့ခုထုတ်ပြန်ရတဲ့ကလေးအကြီးကြီးနဲ့ဥပဒေနဲ့အကြီးကြီးကြီးကြီးလိုက်နာဆိုင်ရမယ်ဆိုရင်တော့အကောင်းဆုံးကြည့်လိုက်မယ်ဒါပေမဲ့ကြီးကြီးကြီးဥပဒေကအဲ့လိုမဟုတ်ပဲနဲ့ဗျာအဲစေရင်စုမှာမဲမပြေတဲ့နဲ့တယောက်ကထောက်ခံစေရင်မှာနှစ်ယောက်ကနေပြီးတော့တယောက်ကအဆိုတင်သွင်းနှစ်ယောက်ကထောက်ခံအဲကျန်တဲ့ခုနှစ်ယောက်ကငုတ်တုံမေ့နေတယ်အာဏာမှုချောင်းယုံမှုတွေနဲ့ပဲကျွန်တော်တို့လက်ခံနိုင်ရတာဒီအများကြီးပဲအဲ့လိုမဖြစ်အောင်လို့စောင့်ကြည့်တဲ့အဖွဲ့တွေလိုတယ်လို့ကျွန်တော်တို့မြင်နေတယ်အဲ့ဒါကြီးကြီးဖွဲ့ရနေလို့ပါမှာ
ဟုတ်ကဲ့ဟုတ်ကဲ့ကု
ချက်ကအုတ်ချုံမှုတွေအချင်းဒါလေးကပြည့်ရင်းလာတွေကိုအရင်ရင်တော့လည်းကျွန်တော်တို့သက်ဆိုင်ရညနေအုတ်ချုံမှုညနေမှာတွားရောက်ပြီးတိုင်ကြတော့လည်းပဲအဲ့ဒီအချင်းစားလေးကပြည့်ရင်းနဲ့အုတ်ချုံမှုတွေကိုပုံမှန်စက်ပြည့်သူတို့အုတ်ချုံရေးပုံမှန်စက်ပြည့်အကြအရင်ဥချင်းမရှိဘဲနဲ့ကာကွယ်ရဲဗျာအဲ့ဒါတွေလည်းညနေအုတ်ချုံကြီးကမဖြစ်သင့်ဘူးပေါ့
ဟုတ်ကဲ့ကိုတင်ထင်းဝင်ကျေးဇူးပါကျွန်တော်အချိန်လေးနည်းနည်းလေးကတ်နေလို့ကျွန်တော်အရင်ဆုံးကိုရန်အောင်ကိုမေးချင်ပါတယ်ခင်ဗျာခုနကဆွေးနွေးသွားကြတဲ့အထက်မှာလည်းပါပါတယ်ကျွန်တော်ရှိရောက်လာတဲ့စာရီလမ်းမှာလည်းပါပါတယ်ဒီခြေရက်ကျေးအုပ်ချုပ်ရေးဖူးများရွေးကောက်ပွဲကိုတချို့ကတော်လေးမျှော်လင့်ကြတယ်ဘာလို့ဆိုတော့အရင်ခေတ်တုန်းကဘာပြောပြောခုနကရှေ့မှာတယောက်ပြောသွားသလိုပဲမဲလိန်ပြီးတော့အနိုင်ရခဲ့တဲ့လူတွေရှိပါတယ်တဲ့အာနာကြီးတဲ့အဖွဲ့တွေကနောက်တစ်ခုကဩဇာအာနာငွေကြီးဩဇာလည်းရှိပါတယ်ပါတဲ့လူတွေအဖွဲ့အစည်းတွေရဲ့နောက်ခံတဲ့တက်လာတဲ့လူတွေလည်းရှိပါတယ်ဒီရွေးကောက်ပွဲမှာကဘယ်လောက်ထိလွတ်လပ်လပ်နဲ့လုပ်နိုင်မယ်ယူဆပါလဲခင်ဗျာ
ကျွန်တော်တို့ကဒီကတိလေးကြတော့လက်ရှိအခြေအနေကိုကြည့်ခဲ့တဲ့အခါမှာအတိတ်ကဖြစ်ဖြစ်နေတဲ့ကျွန်တော်တို့ဟိုတံတရားနဲ့ချင်းကတာကတော့ဒါကတော့ဖြစ်လေဖြစ်တာကြီးတဲ့သဘောပေါ့နော်အခုခုနကပြောတော့အင်အားကြီးပြောရရင်မဲလေမဲကိုဆိုတော့အခုဒီအခုကျွန်တော်လုံးမဲ့ပွဲမှာအဲ့လိုလုံးလို့မရပါဘူးတော့သက်ဆိုင်ရာလွတ်တော်ကိုယ်စားလှယ်ရှိပါတယ်နောက်ရက်ကွက်ကသူတို့ကိုယ်လည်းလွတ်လွတ်လပ်လပ်နဲ့မဲပေးလို့ရတယ်တော့ကျွန်တော်ဘက်ကလည်းမှတ်တမ်းမှတ်ရနဲ့လွတ်လပ်ပုံနေစွာနဲ့လုပ်ပြန်ဆောင်နိုင်အောင်ကျွန်တော် ကျွန်တော်ဘက်ကလည်းကြိုတင်ပြင်ဆင်ထားပါတယ်။နောက်ဆုံးအပေးစီတီကျွန်တော်တို့မှတ်တမ်းတင်ထားတယ်ပေါ့နော်။ဆွေးနွေးမေးမြန်းချက်တွေပါပါပါတယ်။အဲဒီလိုတော့ဒေတာစနစ်ကြလုပ်ထားတဲ့အတွက်ကြောင့်မလို့အဲ့ဒီမဲလိမ်မဲခုံးမဲကိစ္စကတော့တိတ်ဆို
းဟုတ်ကဲ့ခင်ဗျ။ကိုရောင်အတန်လေးနဲ့ကြောက်ပါပါလေဖုန်းလိုင်းကျွန်တော်ပြန်ခေါ်ပါမယ်နောက်တူကျွန်တော်မတ်တင်စာကိုပြန်ခေါ်ချင်ပါလေမတ်တင်စာကြောက်ပါလားခင်ဗျဟုတ်က
ဲ
့ဟုတ်ကဲ့ဟယ်လိုမတ်တင်စာကြီးခုနကဆွေးနွေးသွားတဲ့အထဲမှာကြီးကြပ်ရေးအဖွဲ့ဆိုတဲ့ကိစ္စမှာဒီရွေးကောက်ပွဲတွေအတွက်ကြီးကြပ်ရေးအဖွဲ့တွေလိုက်ဖွဲ့ကြတာပေါ့နောက်ခုနကကိုရောင်ပြောသွားတဲ့အထဲမှာလည်းပါပါတယ်လွှတ်တော်မတ်တွေကကြီးကြပ်ပြီးခုလှုပ်ဆောင်နေကြရရှိပါတယ်အဲ့ဒါတွေကဘလောက်ထိမှန်မှန်ကန်ကန်အနေထားနဲ့လုပ်နိုင်ပြီလို့ထင်ပါလဲခင်ဗျ
ကျမတို့ဒီစပြီးတော့ပေါ့နော်ဒီဥပဒေကိုအကြံပြုရဲ့အခြေတည်ခင်တာကျမတို့ဒီကြီးကြပ်ရေးအဖွဲ့အစိုးရဘက်ကိုရွေးကောက်ပွဲကော်မရှင်ကိုဒီလိုမျိုးလုပ်ပိုင်ခွင့်ပေးလိုက်တာပို့ပြီးတော့သမားသမားစနိုင်တယ်ပို့ပြီးတော့အဲဈာနေအဖွဲ့ကြီးခုဖြစ်တယ်ပေါ့နော်ဒါဖြင့်တို့မှာဒီစနစ်ရှိတယ်ဒါပေမဲ့အခုဒီဥပဒေအစ်မတော့ဒါမျိုးတွေပေါ်မှန်ပါမလာခဲ့ဘူးပေါ့ဆိုတော့ဒီကြီးကြပ်ရေးအဖွဲ့အစိုးရကြီးကဒီတော့ဖွဲ့စည်းပေးရမယ်။နောက်ရမရဖဆိုရအတုံးတုံးမျိုးတွေတုံးထားတယ်။ဆိုတော့ရမရဖဆိုတော့လူကြီးတွေပေါ့။လူကြီးတွေဆိုကြတဲ့ကချိန်ထဲမှာလူတို့ထဲမှာလူငယ်လူလက်တွေရဲ့ပါဝင်မှုတစ်ခါခန့်သက်ထားလို့ဖြစ်တဲ့အပိုင်းတွေ။နောက်ဒီစည်းကြေးမှုအဖွဲ့တွေအရှိကတော့ဒီဒီလိုပြပါပြောသွားသလိုပဲစိတ်ကိုအရေးကြီးပါတယ်။သူတွေကဒီကောက်ပွဲဖြစ်တဲ့အလျှောက်လုံးတမာတမက်တောင်းမှုတရားမျှတမှု၊ဒါပြင်ဒီအရင်းပွားမှုကိစ္စတွေမှာလည်းသူတို့ကဖြည့်ရှင်းပေးရမယ်တောင်းဝင်ရှိလာတယ်။ဒါပေမဲ့တကယ်တကယ်သူတို့မှာအလောက်ထိဖြည့်ရှင်းပေးဖို့အတွက် capacity ပေါ့နော်။သူတို့ရဲ့ဒီအဲဟိုဒီစနစ်တွေသိပြီလားဘယ်လိုခက်ခဲရှိမှာဒါမျိုးမသိနိုင်တာဒါဖြင့်အခုလက်ရှိအားလုံးကြောနေကြတဲ့ပါတီဒီလွတ်တော်ကိုယ်စားလှယ်တွေကဒီကြီးကြပ်ရေးအဖွဲ့တွေကိုဝိုင်းဝန်းကူညီပေးဖို့ကြီးကြပ်ပေးဖို့တွေဟာစိတ်ကိုအနေနဲ့များပါတယ်ဒါပေမဲ့ဒီရွေးကောက်ပွဲတွေပါတီတွေကပါတီအတွက်ကျင်းပတဲ့ရွေးကောက်ပွဲမဟုတ်ပါဘူးဒါကကျမတို့ပြည်သူတွေအတွက်ကျင်းပတဲ့ရွေးကောက်ပွဲပါပါတီကိုစားပြုလို့အများနဲ့မဟုတ်ပါဘူးဆိုတော့ဒီဒီတော့သူ ਇਹਨਾਂ ကတော့ပါတီတွေကကိုလိုချင်တဲ့ပုံစံဖြစ်သွားအောင်ဒီကြီးကြပ်လုပ်တဲ့အခါမှာဝင်ရောက်ပြီးဆက်ဖက်တာတွေပါဝင်နိုင်လို့တဲ့ပို့ပြီးတော့အန်ဒီရဲ့ညားလာနိုင်တယ်ပို့ပြီးတော့ချုပ်ခွင့်မှုတွေဖြစ်လာနိုင်လို့ကျွန်တော်ယူဆတယ်ဆိုတော့ဒီကြီးကြပ်ရေးမှုတွေကိုလုံးဝလွတ်လပ်ခွင့်ပေးပြီးသူတို့လုပ်တဲ့အခါမှာအကြံပြုတာ
ကျွန်တော
်အဲသူတို့ထောက်ပံ့ပေးရမျိုးပဲဖြစ်တယ်
ဟုတ်ကဲ့ကျွန်တော်အချိန်လည်းမရတော့လို့ကျွန်တော်နောက်ဆုံးကိုရအောင်ကိုမေးချင်ပါတယ်ခုနကမတ်တင်စာပြောသွားတဲ့အထက်မှာကြီးကြပ်ရေးမှုတွေကပါတီကနေပြီးတော့အမတ်တွေလုတာကနည်းနည်းအန္တရာယ်များလားလို့သူကအဲ့လိုတုံးတက်ထားတော့အဲ့ဒါလေးနဲ့ပတ်သက်လို့တို့လေးနည်းလေးဖြည့်ပြီးပါလား
ကျွန်တော်တော့ဒါဆိုရင်မှုလွန်ခဲ့တယ်လို့ပဲကျွန်တော်ယူဆပါတယ်အရင်တုန်းကလုတ်ခဲ့တဲ့လုံကြီးလုံကအနေနဲ့ပတ်သက်ပြီးတော့ဆိုရင်မကျင်းဖြစ်တဲ့တော့လက်ခံပါတယ်ဆိုတော့ယနေ့အချိန်ကာလမှာကျွန်တော်တို့တို့ရဲ့လုတ်ခံဆောင်ရွက်ချက်တွေကိုတစ်ချက်ကြည့်စီချင်ပါတယ်ဒီတော့လဲဆိုရင်မကျင်းဖြစ်ဖို့တော့မလိုဘူးလို့ကျွန်တော်အနေနဲ့ပြောကြပါလေ။ဒါနဲ့ကြုံနေနေပေါ့နော်။
ဟုတ်ကဲ့ပါခင်ဗျာ။ဟုတ်ကဲ့။ကျွန်တော်တို့ဒဲလီလိုက်စီစဉ်ချင်းဆစ်တော်လို့ပါ။အဓိကပါဝင်ဆွေးနွေးပြီးတဲ့မတ်တင်စာရှင်လက်ကြီးနောက်တူကလွှတ်တော်မှဦးရအောင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ Channel Thor Shin နေအားလုံးကိုလည်းကျေးဇူးတင်ပါတယ်။ဒဲလီလိုက်စီစဉ်ဒီမှာပဲရနာခွင့်ပေးပ
ါ။အင်္ဂါညဒါရရင်လိုက်ဆွေးနွေးခန်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကြီးညာပေးပါမယ်ရှင်။
မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပရင်တပ်ဒုံးကျည်အစီအစဉ်တွေကကဘာကြီးတစ်ခုလုံးအတွက်ချင်းချောက်မှုကြီးဖြစ်ပြီးတကဘာလုံးအတိုင်းအတာနဲ့တုံ့ပြန်ဖို့လိုအပ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်အစိုးရကိုထောက်ခံနေတဲ့နိုင်ငံတွေကိုလည်းဝေဖန်လိုက်ပါတယ်။အန်တီချီလာနေတဲ့မြောက်ကိုရီးယားအစိုးရကိုလက်နက်ငွေကြေးအရကူညီပေးနေတဲ့နိုင်ငံတွေဟာလက်သင့်ခံနိုင်စရာမရှိဘူးလို့သမ္မတထရန့်ကပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းအခုထက်ပိုပြီးတော့တင်းကျပ်တဲ့တနက်ကင်ဆောင်ခွင့်ဥပဒေနဲ့တော့တက်ဆက်စ်ပြည်နယ်မှာလူ26ဦးသေဆုံးခဲ့တဲ့တနက်သမားကိုတားဆီးနိုင်မှာမဟုတ်ဘဲတနက်သမားနဲ့ထိတိုက်တွေ့တဲ့နေရာမှာရက်ကြီနေသူတဦးသာဖြစ်သွားနိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။တက်ဆက်စ်မှာပြစ်ခတ်ခဲ့တဲ့တနက်သမားကိုတနက်နဲ့လိုက်ပစ်ခဲ့တဲ့အမျိုးသားကိုရည်ညွှန်းပြီးဒီလူမှသာတနက်ဒါမှမဟုတ်လဲ rifle မရှိခဲ့ဘူးဆိုရင်တက်ဆက်ကပြစ်ခတ်မှုဟာဒီထက်ပိုပြီးတော့ဆိုးသွားနိုင်တယ်လို့လည်းတောင်ကိုရီးယားနိုင်ငံမှာလက်ရှိရောက်နေတဲ့သမ္မတထရန့်ကပြောဆိုလိုက်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်မိသားစုစီရင်ပထမအထောက်အကူရရှိထားတဲ့အချက်လက်တွေအရမိသားစုတွေထဲက၃ပုံတပုတ်ဟာအထူးဆောက်ရှောက်မှုပေးဖို့လိုအပ်နေတဲ့အားနည်းချွတ်တဲ့မိသားစုတွေဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံယွန်နိစီယာကပြောဆိုလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်မိသားစုစီရင်ကိုပထမအထောက်အကူရမှာတော့မိသားစု13,000ကျော်လူပေါင်း9,000ကျော်ရဲ့စီရင်တွေကိုကောက်ယူပြီးစီးသွားတာဖြစ်ပါတယ်။
တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်တင်ညာပေးခဲ့တာပါဒီညာအစီအစဉ်ထုတ်လုပ်ရမှုကမဆုံမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Peter Hanley ဖြစ်ပါတယ်ကျွန်မရှားဖောင်းပါဒီညာအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOM Regan တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာဆန်လွန်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုဖန်ယူနာဆင်တဲ့အတွက်လေသောရရှင်တွေအားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.